Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ12ရက်အင်္ဂါနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50တို့ကနေဖန်ယူနာဆင်နိုင်တယ်လို့ထုတ်လွှင့်နေတဲ့ပြည်ညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပါပါရှင်
။မင်္ဂလာညချမ်းပါရှင်။ကျမသင်္ကီထိုက်ပါ။အမေရိကန်ပြည်ထောင်စုအဲလာဘားမားပြည်နယ်မှာတော့ဒီကနေ့အထက်လွှတ်တော်အမတ်ကိုရွေးကောက်တင်မြှောက်ဖို့ရှိနေပါတယ်။ပါရီမြို့တော်မှာတော့ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးရန်ပုံငွေတိုးမြှင့်ရရှိဖို့နိုင်ငံခေါင်းဆောင်တွေဆွေးနွေးနေကြပါတယ်။နယူးယောက်မှာဘုံခွဲခဲ့သူကိုတော့စွဲဆိုချက်တင်လိုက်ပါပြီ။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုနမ်းလောင်တဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။တွင်တွေအပြီးနားဆင်ကြရမယ့်တွင်လွှာတွေထဲမှာတော့
ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်မှာရှိတဲ့ IDP ကိုကမင်းတနာအစီအစဉ်နဲ့ပတ်သက်တော့ကချင်ငင်းကြံရဲ့ကွန်ရက်အနေနဲ့ UCB မှာစတင်လှုပ်ဆောင်နေတဲ့လုပ်ငန်းစဉ
်လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးပူပေါင်းအစီအစဉ်ဖွဲ့ပြောခွင့်ရဦးကွမ်ရှောင်းပြောသွားတာပါပြည်စုံကိုတင်နေပြီးမှနားဆင်ကြရပါမယ်ဒါပြင် NLD အစိုးရလက်ထက်စီးပွားရေးအခြေအနေတုံ့သက်ချက်အကြောင်းတွေတခါဆောင်းအောင်တရောက်တိုင်းထုံ့နှံ့ပေးနေကြအရာဒီတဲ့ချင်းတပုတ်ကူလည်းနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိရင်ထိုက်တဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုအဲလာဘားမားအထက်လွှတ်တော်မှဂျက်ဆက်ရှင်ကရှင်းနေချုပ်ဖြစ်သွားတာကြောင့်လစ်လက်နေတဲ့ပြည်내အထက်လွှတ်တော်အမတ်နေရာကိုဒီကနေ့အင်္ဂါနေ့မှာအဲလာဘားမားမဲဆန္ဒရှင်တွေရွေးချယ်နေကြပါပြီ။လိမ်မိုင်းဆန်ရထိပါဆော်ကားမှုနဲ့ဆွဆွဲခံနေရတဲ့အငင်းပွားပွဲ Republican ကိုယ်စားလှယ် Raimo နဲ့အစိုးရရှင်းနေဟောင်း Democrat ကိုယ်စားလှယ် Doug Jones တို့ရှင်းပြိုင်နေကြတာပါ။ကိုယ်စားလှယ်လောင်းနှစ်ဦးထုတ်ကတော့မနေ့တင်းတင်းလာနေညပိုင်းနောက်ဆုံးအချိန်ထိအပြိုင်ဆိုင်မဲဆွဲကြပါတယ် Republican ကိုယ်စားလှယ် Raimo ကအခုရွေးကောက်ပွဲကသမ္မတ Donald Trump ရွေးကောက်ခံရပြီးနောက်ပိုင်းပထမဆုံးသောအထက်လွှတ်တော်အမတ်ရွေးကောက်ပွဲဖြစ်တာကြောင့်အများစုကစောင့်ကြည့်နေကြတဲ့အကြောင်းပြောပါတယ် Democrat တွေဟာငွေသုံးများပြီးအလုံးမဖြစ်ဘူးလို့ထုတ်နှက်လိုက်တဲ့ Republican ကိုယ်စားလှယ် Raimo ကသူဟာသမ္မတ Trump သွားနေတဲ့လမ်းကြောင်းနဲ့အတူပြုပြင်ပြောင်းလဲရေးသမားတဦးဖြစ်တယ်လို့ပြောပါတယ်လွန်ခဲ့တဲ့ဆယ်စုနှစ်တွေတုန်းကမိန်းကလေးငယ်တွေကိုလိမ်မိုင်းဆန်ရမယောမကန်ပြုတ်မှုခဲ့တယ်ဆိုပြီးတော့ဆွဆွဲခံထားတဲ့ Republican ကိုယ်စားလှယ် Mo ဟာအထက်လွှတ်တော်မှာတာဝန်ထမ်းဖို့မအပ်ဆက်သူဖြစ်တယ်လို့ပြိုင်ဘက် Democrat ကိုယ်စားလှယ် Doug Jones ကထုတ်နှက်ပါတယ်။ Alabama ပြည်သူအများစုကတော့ဒီအချိန်မှာနိုင်ငံရေးပါတီတွေအရေးထက်လူမှုကျင့်ဝတ်ကိုရှေ့တန်းတင်ထားတယ်လို့ပြိုင်ဘက် Democrat ကိုယ်စားလှယ် Jones ကပြောဆိုခဲ့တာပါ။Republican ကိုယ်စားလှယ် Mo ကတော့သူ့အသက်30ကျော်အရွယ်တုန်းက10ကျော်သက်မိန်းကလေးငယ်တွေကိုလိမ်ပိုင်းဆန်ရမလျော်မကန်ပြုတ်မှုခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုညှင်းဆို့ထားပါတယ်ရှင်
ပြင်သစ်နိုင်ငံပါရီမြို့မှာဒီကနေ့အင်္ဂါနေ့ကျင်းပတဲ့ညီလာခံမှာတော့ရာသီဥတုပြောင်းလဲမှုကိုတိုက်ဖျက်ရေးရန်မုံငွေမြင့်တင်နိုင်ရေးအလီဒါဆွေးနွေးကြမှာပါပါတီပါရီညီလာခံကိုတက်ရောက်ဖို့အတွက်ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကစီးပွားရေးကောင်းဆောင်တွေနဲ့နိုင်ငံပေါင်း90ရဲ့ကောင်းဆောင်တွေကိုဖိတ်ကြားခဲ့တာပါရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကိုနိုင်ငံပေါင်း200နီးပါးတို့ကသဘောတူညီခဲ့ကြပြီးတဲ့နောက်နှစ်နှစ်အကြာမှာအခုညီလာခံကိုကျင်းပတာဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကတော့နိုင်ငံတွေအနေနဲ့ဖန်လုံအိမ်တန်းွေထုတ်လုပ်မှုကိုကန့်သတ်ဖို့နောက်ရာသီဥတုပြောင်းလဲမှုရဲ့တည်ရောက်မှုတွေကိုကင်တွယ်တဲ့နေရာမှာဖွံ့ဖြိုးဆဲနိုင်ငံတွေကိုချမ်းသာတဲ့နိုင်ငံတွေကကူညီဖို့ဖြစ်ပါတယ်။ညီလာခံကိုတက်ရောက်ဖို့ဖိတ်ကြားတဲ့အထက်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့မပါဝင်ပါဘူး။ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကအမေရိကန်ကိုအကျိုးရုပ်စေပြီးတော့တခြားနိုင်ငံတွေအတွက်အမြတ်ထွက်စီတယ်လို့အမေရိကန်သမ္မတထရမ့်ကပြောဆိုပြီးပြီးခဲ့တဲ့နှစ်ကပဲသဘောတူညီချက်ကနေနှုတ်ထွက်ထားတာဖြစ်ပါတယ်။ပါရီသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ခဲ့ပေမဲ့လို့အမေရိကန်ပြည်ထောင်စုအတွင်းကပြည်내နဲ့မြို့တချို့ကတော့သဘောတူညီချက်နဲ့အညီလိုက်ပါလို့ဆောင်မကတိပြုထားပါတယ်
။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကမြေအောက်ဒေယူပို့ဆောင်ရေးကွန်ရက်ကိုမနေ့တနင်္လာနေ့ကလက်ဖြစ်ပိုက်ဘုံးနဲ့တိုက်ခိုက်ခဲ့သူအမျိုးသားကိုအကြမ်းဖက်ဝါဒဆွဲချင်းချောက်မှုအကြမ်းဖက်ဝါဒဆွဲလုပ်ရက်တွေကိုထောက်ပံ့မှုတွေနဲ့ဆွဲဆိုလိုက်ကြောင်းနယူးယောက်ရဲတပ်ဖွဲ့ကဒီကနေ့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်အသက်28နှစ်အရွယ်အကာယာအူလာကိုလက်နက်ပိုင်ဆိုင်မှုရာဇဝတ်ကြောင်းအရာလဲဆွဲဆိုလိုက်ပါတယ်ဘုံခွဲသူကအကာယာအူလာဖြစ်ပြီးအငှားရင်မောက်အဖြစ်အလုပ်လုပ်ဖူးတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကပြောင်းရွှေ့အခြေချလာသူဖြစ်တယ်လို့အာဏာပိုင်တို့ကပြောဆိုထားတာပါပေါက်ခွဲသူကသူခနာကိုမှဘုံကိုတက်ဆင်လာတာပါ။ဒါပေမဲ့လည်းဘုံကအပြည့်အဝမပေါက်ကွဲခဲ့ဘူးလို့အနာပိုင်တို့ကပြောပါတယ်။ ခီးသည်တင်ကားခေကြီးနဲ့ Times Square မြေအောက်မြေထဘူဒယုံကိုချိတ်ဆက်ထားတဲ့မြေအောက်လှိုင်ကောင်းထဲမှာမိနစ်တနည်းလာနေကဖောက်ခွဲတိုက်ခိုက်မှုဖြစ်တာပါမိနစ်တနည်းလာနေလူတွေအသွားအလာထူထပ်လာတဲ့အချိန်မှာဘုံခွဲသမားကဝင်လာပြီးတဲ့နောက်ဘုံပေါက်သွားခဲ့ပြီးအဲ့ဒီတပွဲမှာမိခိုးတွေဖုံးသွားတာကိုလုံခြုံရေးကင်မရာကရိုက်ယူထားတဲ့ဗီဒီယိုမှာတွေ့ရပါတယ်တိုက်ခိုက်သူအမျိုးသားကတော့အခင်းဖြစ်နေရာမှာလဲချသွားပြီးလူတွေကတော့ထွက်ပြေးခဲ့ကြပါတယ်။ဖောက်ခွဲတိုက်ခိုက်သူအမျိုးသားကလက်နဲ့ခန္ဓာကိုယ်မှာမီးလောင်ဒဏ်ရာတွေနဲ့အတူဒဏ်ရာပြင်းထန်ပြီးဆေးရုံကိုပို့ခဲ့ရပါတယ်။တခြားသူ၃ဦးတို့ကတော့ခေါင်းကိုက်ပြီးနားဦးတဲ့ဒဏ်ကိုခံစားခဲ့ရပါတယ်။နယူးယောက်မြို့တော်ဝင် Bill de Blasio ကတော့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်ဖို့ကြံစည်မှုဖြစ်တယ်လို့ပြောဆိုခဲ့ပြီးဖောက်ခွဲသမားရည်ရွယ်တဲ့အတိုင်းမဖြစ်ခဲ့တဲ့အတွက်ဖျားသခင်ကိုကျေးဇူးတင်တယ်လို့ပြောဆိုခဲ့တာပါအမေရိကန်နိုင်ငံသားတွေအမြဲတမ်းနေထိုင်ခွင့်ရသူတွေနဲ့ဆွေမျိုးတော်ဆက်သူတွေကိုပေးတဲ့အမေရိကန်ပြည်ဝင်ခွင့်နဲ့အကာယအူလာအမေရိကန်ပြည်ထောင်စုကိုရောက်ရှိခဲ့တာဖြစ်ပါတယ်ရှင်
ပါကစ္စတန်နိုင်ငံရဲ့ခေါင်းတည်တဲ့အမြောက်ပိုင်းဝါဇီရစ်စတန်ဒေသမှာပါကစ္စတန်စစ်တပ်ရင်နှန်းကိုစစ်သွေးကြွတွေကခြုံငုံတက်ခဲ့တာကြောင့်အနည်းဆုံးစစ်သားနှုတ်ကြဆုံးခဲ့ပါတယ်။တေဆုံးသူထဲမှာတူးတက်ချက်တူးလဲပါတယ်လို့စစ်တပ်ရဲ့ကြေညာချက်မှာဖော်ပြပါတယ်။အာဖဂန်နဲ့နေဆက်အမတီမငိမ်ဖြစ်နေတဲ့ဒေသတွေမှာစစ်ရင်တန်းကိုအနည်းပတ်ဝန်းကျင်ကတောင်းနေဘောကနေအကြမ်းဖက်ဝါဒီတွေကတက်ခဲ့ခဲ့ကြတာလို့လည်းကြေညာချက်မှာဖော်ပြပါတယ်။ပါကစ္စတန်တာလီဘန်အဖွဲ့ကတိုက်ခတ်မှုကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုပြီးစစ်သား6ဦးလဲဒဏ်ရာရသွားတယ်လို့ပြောဆိုပါတယ်။အခုတက်ခတ်မှုဟာဆိုရင်ဝါဇီရစ်စတန်ဒေသမှာဒီလအတွင်းဒုတိယအကြိမ်တက်ခတ်ခံရမှုဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကမီယာအလီမြို့မှာရထားတဲ့ဆိုင်ငယ်တစ်စီးမှာထောင်ထားတဲ့ပုံပောက်ကွဲတာကြောင့်လူ6ဦးသေဆုံးပြီးတော့တခြားလူ10ဦးဒဏ်ရာရခဲ့ပါတယ
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီအိုမြန်မာပိုင်းစီစဉ်ရဲ့အင်ကာနဲ့ညာပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာမိသားစုအများအပြားကတော့ကျွေးမွေးဆောင်ရှောက်မှုတက်တာစေဖို့အတွက်တမိဖြစ်သူတွေကိုငငယ်ရွယ်ရွယ်မှာပဲအိမ်အောင်ချပေးလိုက်ကြပါတယ်။ဒုက္ခသည်မိသားစုတွေကအသက်17နှစ်အရွယ်မိန်းကလေးငယ်တွေကိုအိမ်အောင်ပြုတ်ပေးလိုက်တာကြောင့်အိမ်မှာကျွေးမွေးဆောင်ရှောက်ဖို့ကလေးတွေရော့သွားစေတာပါ။ဒုက္ခသည်မိသားစုအများအပြားကကလေးတွေများကြပြီးကုလသမဂ္ဂစာနယ်ရိက္ခအဖွဲ့ WFP ကဝေဖုန်ချပေးတဲ့စာနယ်ရိက္ခကမလောက်မငှဖြစ်နေတယ်လို့လည်းပြောဆိုကြပါတယ်။ကော့ဆက်ဘဇာဒေသကဘူခါလီမှာနေထိုင်နေတဲ့ရိုဟင်ဂျာဒုက္ခသည်နိုအန်ခိကတော့အခက်အခဲတွေကြောင့်ပဲအသက်မပြေသေးတဲ့သမီးတွေကိုအိမ်တောင်ချပေးဖို့မဖြစ်မနေစီစဉ်ရတာလို့ပြောပါတယ်။ခင်မုန်းဖြစ်သူကသွက်ချပါရလိုက်နေတာကြောင့်အလုံးမလုံးနိုင်တဲ့အကြောင်းစာနယ်ရိက္ခထောက်ပံ့မှုကလည်းနည်းနည်းပဲရတာကြောင့်ကလေး9ယောက်နဲ့မိသားစုကိုကောင်းကောင်းမဆောက်ရှောက်နိုင်ဘူးလို့ပြောပါတယ်။ဒါကြောင့်လဲအသက်14နှစ်အရွယ်ဂျန်နတ်ဒါရာနဲ့အသက်12နှစ်အရွယ်ဂျိုဟိုရာတို့ကိုခင်ဖို့လောင်းရှာပေးနေတဲ့အကြောင်း VOA ကိုပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတကာအကူအညီပေးရေးအဖွဲ့ VRAC ရဲ့အစီအစဉ်မှူးဟာဘီဘာရာမန်ကတော့စာနယ်ရိက္ခပြဿနာကြောင့်ရိုဟင်ဂျာမိန်းကလေးငယ်တွေအသက်မပြည့်ခင်အိမ်အောင်ပြုချရတဲ့ကိစ္စကအထူးပဲစိုးရိမ်စရာဖြစ်နေတဲ့အကြောင်းအစိုးရနောက်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေဘက်ကဒီပြဿနာကိုပိုပြီးတော့ကင်တွယ်ဖြေရှင်းဖို့လိုအပ်နေပြီလို့ပြောဆိုလိုက်ပါတယ်ရှင်
။လေထုဆိုတိုင်းမှုမရှိသလောက်ဖြစ်နေပြီးတော့လေပြင်းတိုက်ခတ်နေတာကြောင့်ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းတော်မီလောင်ကျွမ်းမှုကအချိန်နဲ့ပြန်နံကူဆယ်လာနိုင်တဲ့အန္တရာယ်ရှိနေဆဲဖြစ်တယ်လို့မိုးလေဝသပညာရှင်တွေကပြောဆိုထားပါတယ်။လာမယ့်ကြာတာပတွေနေ့အထိတခြားလုံးလေတိုက်နှုန်းကတနာရီ60ကီလိုမီတာလောက်ထိအမြင့်ဆုံးရောက်ရှိနိုင်တယ်လို့အမျိုးသားမိုးလေဝသဌာနကပြောဆိုထားတာပါ။ဒီလေတိုက်နှုန်းပြင်းအားကပြီးခဲ့တဲ့သတင်းပတ် Los Angeles မှာဖြစ်ခဲ့တဲ့လေတိုက်နှုန်းအောက်တစ်ဝက်လောက်ရောကျသွားတာပါ။ချုပ်တွေပြင်းထန်တဲ့ Santa Ana လေပြင်းကြောင့်လဲတော်မီလောင်ကျွမ်းမှုကကယ်လီဖိုးနီးယားပြည်နယ်တမိုင်းမှာအကြီးအမားဆုံးနဲ့ပျက်စီးမှုအများဆုံးဖြစ်ခဲ့ရတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်။ Thomas Mee လို့ခေါ်တဲ့ပြီးခဲ့တဲ့သတင်းပတ်က Santa Barbara ခရိုင်မှာစခဲ့တဲ့တော်မီလောင်ကျွမ်းမှုကြောင့် Stu ရ န်ကီလိုမီတာ930ကျော်လောင်ကျွမ်းခဲ့ရပြီဖြစ်သလိုအဆောက်အုံ100လဲမီတဲ့ပါသွားပါရယ်မီလောင်မှုရဲ့20ရာခိုင်နှုန်းကိုငိမ့်တနိုင်ခဲ့ပြီလို့မနေ့တနင်္လာနေ့နောက်ပိုင်းကအာနာပိုင်းတွေကပြောပါရယ်တောမတ်စ်မီကိုငိမ့်တရေးမှာလှူပေါင်း6300ကျော်ပါဝင်ဆောင်နေပါရယ်တောမီကြောင့်လှူပေါင်း2000ကျော်အိုအိမ်စွန့်ခွာပြီးဘေးလွတ်ရာပြောင်းရွှေ့နေထိုင်နေရပါရယ်မီခိုးမွန်နာကလည်းကာကွယ်နိုင်ဖို့မျက်နှာပုံးဆိုမက်စ်တွေကိုတာဝန်ရှိသူတွေလိုက်လံဝင်ကနေတယ်လို့ကြောင်းတချို့လဲပိတ်ထားရပါရယ်
အင်ဒိုနီးရှားအမျိုးသမီးနှစ်ဦးကိုရရဆက်ဆက်တပ်ဖြတ်ခဲ့မှုနဲ့ထောင်ဒဏ်တစ်သက်ပြစ်ဒဏ်ချမှတ်ခံထားရတဲ့ဗြိတိန်နိုင်ငံသားဘန်ဝင်တန်းကဒီကနေ့အင်္ဂါနေ့မှာဟောင်ကောင်တရားရုံးမှာအယူခံဝင်ပါတယ်။ရူရစ်ဂျက်တင်ကဟောင်ကောင်ကသူ့ရဲ့တန်ဖိုးကြီးအိတ်ခမ်းမှာဆူမာတီနင်ရှီနဲ့စီနန်းမူဂျီရှီတို့ကို2014ခုနှစ်ကတပ်ဖြတ်ခဲ့မှုနဲ့ပြီးခဲ့တဲ့နှစ်ကပြစ်ဒဏ်စီရင်ခံထားရတာဖြစ်ပါတယ်။ဆူမာတီကိုနှိပ်စက်ရင်ဘိန်းရှူနေတာကိုဂျက်တင်းကသူ့လက်ကင်ဖုန်းနဲ့ရိုက်ယူထားတဲ့ graphic video ကိုလည်းခုံအဖွဲ့ကိုပြသခဲ့ပါတယ်။အသက်ခံရသူတဦးရဲ့ရုပ်အလောင်းကိုတော့ခီးဆောင်တစ်တာထဲမှာထည့်ထားတာကိုတွေ့ခဲ့ရတာပါ။အရက်ဆေးဆွဲမှုနဲ့လိမ္မာဆိုင်ရာပုံမှန်မဟုတ်တဲ့ပြဿနာတွေရှိနေပါတယ်ဆိုပြီးလူသတ်မှုဆွဲချက်မှာ short ပေါ့စဉ်းစားပေးဖို့အသက်32နှစ်အရွယ်ဂျက်တင်းရဲ့ရှောက်ထားမှုကိုတရားရုံးကပယ်ချခဲ့တာပါ။ဒီကနေ့အင်္ဂါနေ့တရားရုံးကြားနာမှုမှာတော့ကိန်းဘရစ်တက္ကသိုလ်ဘွဲ့ရချက်တင်းကတရားခံခြံဝင်းတဲကနေချီရှုနေခဲ့ပါတယ်။သူ့ရဲ့ရှင်းနေတွေကတော့အရင်အမှုဒုံးကချက်တင်းရဲ့စေယောဂါကိုဆန်းစစ်တဲ့နေရာမှာလွဲမှားတင်ပြခဲ့ပါတယ်ဆိုပြီးတရားရုံးမှာရှောက်ထားခဲ့တာပါ။လာမယ့်ဗုဒ္ဓဦးနေ့မှာထပ်ပြီးတော့ကြားနာဖို့ရှိပါတယ်ရှင်
။ကမ္ဘောဒီးယားအထက်အတိုက်ခံပါတီကိုမကြခင်ကဖျက်သိမ်းလိုက်တဲ့ပုံတုံပြန်တဲ့အနေနဲ့ကမ္ဘောဒီးယားရွေးကောက်ပွဲကော်မရှင်ကိုဥရောပတပ်မကကငွေကြေးထောက်ပံ့မှုရုပ်သိမ်းလိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာလာမယ့်ဇူလိုင်လကျင်းပမယ့်လွှတ်တော်ရွေးကောက်ပွဲကနေအတိုက်ခံပါတီကိုဖယ်ထုတ်လိုက်တဲ့လုပ်ငန်းစဉ်ကဥပဒေကြောင်းနဲ့ညှဉ်းညွတ်မှုရှိတယ်လို့မရှုမြင်ကြောင်း EU ဥရောပတပ်မကရဲ့ဒီကနေ့အင်္ဂါနေ့ထုတ်ကြေညာချက်မှာဖော်ပြပါရတယ်။အတိုက်ခံကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီကိုတရားရုံးချုပ်ကပြေးခဲ့တဲ့လကဖျက်သိမ်းခဲ့တာပါ။အတိုက်ခံ CNRP ပါတီကအစိုးရကိုဖယ်ရှားရေးပူပေါင်းချန်စီခဲ့တယ်လို့ဆွဆွဲပြီးတော့ဝန်ကြီးချုပ်ဟွန်ဆင်းရဲ့အာဏာရကမ္ဘောဒီးယားပြည်သူပါတီကအမှုဖွင့်တာပါ။ဒီဆွဆွဲချက်ကြောင့်ပဲအတိုက်ခံပါတီကောင်ဆောင်ခင်ဆွန်ခါကိုနိုင်ငံတော်တစ္ဆာဖောက်မှုနဲ့ဖမ်းဆီးခဲ့တာဖြစ်ပါတယ်။ဒါအပြင် CNRP ပါတီဝင်118ဦးတို့ကိုလည်းနောက်9နှစ်အတွင်းနိုင်ငံရေးမှာပါဝင်ပတ်သက်မှုကိုလည်းတားမြစ်လိုက်ပါတယ်။အတိုက်ခံ CNRP ပါတီက2013ခုနှစ်ထွေထွေရွေးကောက်ပွဲမှာထိမှန်မထားတဲ့အတိုင်းအတာတည်းအောင်မြင်မှုခံခဲ့မှရရှိခဲ့ပြီးတဲ့နောက်မှာတော့နိုင်ငံကို32နှစ်ကြာအုပ်ချုပ်လာတဲ့ဝန်ကြီးချုပ်ဟွန်ဆန်အတွက်အကြီးမားဆုံးချိန်ရောက်မှုဖြစ်လာခဲ့တာပါ။အတိုက်ခံပေါ်ထောက်ခံမှုကြီးထွားလာနေပါတယ်အထူးသဖြင့်တော့အပြောင်းအလဲကိုစေအားထက်တန်ကြတဲ့ကမ္ဘောဒီးယားလူငယ်တွေကြားမှာဖြစ်ပါတယ
်အင်ဒိုနီးရှားနိုင်ငံဘာလီကျွန်းပေါ်မှာရှိတဲ့အကျဉ်းသားတွေပြစ်ချက်နေတဲ့ကိုရိုဘိုကန်ထောင်ရဲ့မျက်နှာချက်စတီးချောင်းတွေကိုဖောက်ပြီးမနေ့ကထွက်ပြေးသွားတဲ့အမေရိကန်နိုင်ငံသားကိုအင်ဒိုနီးရှားရဲတို့ဆက်ပြီးတော့ရှာဖွေနေကြပါတယ်ငွေရစေဝါမှုတန်တရာရှိခံထားရတဲ့ခရစ်စတင်ဘက်စလီအပေါ်စီရင်ချက်မချရသေးဘူးလို့ညသကောင်ကျော်အချိန်မှာသူထွက်ပြေးသွားတာလို့ရဲတို့ကပြောပါတယ်အသက်32နှစ်အရွယ်ဘက်စလီဟာကယ်လီဖိုးနီးယားပြည်နယ်သားဖြစ်ပြီးသူဟာပြင်ဆင်ဆောက်လုပ်ထားတဲ့နေရာကိုကျော်ထောင်ပတ်ပတ်လည်မှာကာထားတဲ့ဒတိုင်းကနေကျိုးတစ်ချောင်းနဲ့ထွက်ပြေးသွားပုံရတယ်လို့ပြောပါတယ်နောက်ထပ်အမေရိကန်အကျဉ်းသားအသက်58နှစ်အရွယ်Paul Anthony Hoffman ကိုတော့ထွက်ပြေးဖို့ကြံစည်နေချိန်မှာပဲပြန်ပြီးတော့ဖမ်းမိခဲ့တာပါ။ဒါဟာဒီနှစ်အတွင်းနိုင်ငံခြားအကျဉ်းသားတွေထောင်ပေါက်ပြေးတဲ့ဒုတိယအကြိမ်မြောက်ဖြစ်ပါတယ်။ကာရိုဘိုကန်ထောက်ဟာမွေးရစေဝါမှုနဲ့နိုင်ငံခြားသားအကျဉ်းသားတွေကိုမကြာခဏထိမ့်သိမ်းထားလို့ရှိပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်တဲ့နန်းလောင်တို့ပြောပြပေးကြတာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင် NLD အစိုးရတက်လာပြီးတစ်နှစ်ခွဲကျော်ကာလအတွင်းစီးပွားရေးကျဆင်းလာတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့လုပ်ငန်းရှင်တွေနဲ့စီးပွားရေးသမားတချို့ကသုံးသပ်ပါတယ်အရင်အစိုးရတို့ရဲ့ဆိုးမွေကိုဆက်ခံထားတဲ့ NLD အစိုးရဟာနိုင်ငံတကာဖိအားတွေနဲ့ရင်ဆိုင်နေရတယ်လို့ပြည်တွင်းမှာလည်းစီးပွားရေးတိုးတက်အောင်စီမံခန့်ခွဲမှုအပိုင်းမှာအားနည်းတာတွေရှိနေတယ်လို့သုံးသပ်မှုတွေရှိပါတယ်ဒီအကြောင်းပြည်စုံကိုကိုညံဝင်းအောင်ကတင်ပြပေးပါမယ်ရှင
်။ရခိုင်မြောက်ပိုင်းအရေးနဲ့ပတ်သက်လို့နိုင်ငံတကာရဲ့ဝေဖန်ထောက်ပြမှုနဲ့အတူဖိအားပေးတာတွေရင်ဆိုင်နေရတဲ့ NLD အစိုးရဟာအရင်အစိုးရတွေရဲ့ဆိုးမွေကိုဆက်ခံထားရတာကြောင့်ဖြေရှင်းရမယ့်ပြဿနာတွေများနေတယ်လို့သုံးသပ်တာတွေရှိပေမဲ့အာဏာရလာပြီးတနှစ်ခွဲဝန်းကျင်ကာလအတွင်းပြည်တွင်းစီးပွားရေးကိုဥမော့အောင်လုံဆောင်နိုင်ခြင်းမရှိသေးဘူးလို့ဆက်သွယ်ရေးဝန်ဆောင်မှုလုပ်ငန်းရှင်ဦးထွန်းကျော်ကထောက်ပြပါတယ်။
ရခိုင်တို့ဒီငញ្ញံရေးကိစ္စတို့ပေါ့ဒါဒီအကြောင်းလဲဟိုတစ်ဖက်ကစီးပွားရေးချဆင်းတယ်လို့တစ်ဖက်ကပြောတာလဲဒါမှန်တဲ့လောက်မှန်တာပေါ့เนาะအဲနောက်တစ်ခုကဒီ မြို့သားဒီမိုကရေစီဖွဲ့ချုပ်တက်လာပြီးတော့ခုတနည်းခွဲကြုံသွားပြီပေါ့လေဒီတိုက်တာတွေမှာစီမံခန့်ခွဲမှုလိုအပ်ချက်တွေပေါ့နော်အဲလိုအပ်ချက်တွေကြောင့်ဖြစ်တယ်ဆိုတာကလည်းတိုက်တာတစ်ခုတည်းတော့မှန်တာပေါ့သို့တော်လည်းပဲခုနကတော့ဟန်ဒိုဗာလုပ်တဲ့အချိန်ကလေးကတိုးကျိုးပေါ့နော်စိုးမှုတွေကိုဆက်ခံထားရတယ်အဲ့ဒီအတွက်ကြောင့်တကယ်လုံးမယ်လုံးနိုင်နိုင်တဲ့လူတွေရဲ့လက်ထဲမှာအလုပ်ကမရှိဘူးဒါကြောင့်လည်းဒီတင်တာတွေဝယ်ပြန်မယ်ဆိုရင်လက်ရှိဝယ်ဆွဲနိုင်တာ deposit money တင်နိုင်တာကတော့ဘာလို့လဲဆိုရင်ခရိုဒီတွေပဲကျန်တဲ့လူမတင်နိုင်ဘူးခရိုနီနဲ့ပတ်သက်တဲ့အပေါင်းအလာတွေပဲတင်နိုင်တာအဲ့ဒီအခါမှာသူတို့ကအစင်းစစ်ဒီလိုပဲစားလာခဲ့တာဆက်ကဆိုင်ကောင်းများစွာနဲ့လာခဲ့တာဒီနေ့ကြီးလေအဲ့ဒီလိုအခြေအနေမျိုးကိုပြောင်းလဲပြစ်နိုင်အောင်ခါတီးရမယ်အဲ့ဒီလိုလုပ်ပေးနိုင်မှအလုပ်တကယ်လုပ်တဲ့လူတွေရဲ့လက်ထဲကိုအလုပ်ငှားဟာတကယ်ရောက်လာမှာ
လေသမားတွေရဲ့ချင်းငွေကိစ္စမှာချင်းငွေအလွယ်တကူရရှိအောင်ဆောင်ရွက်နိုင်ခြင်းမရှိတာကြောင့်သူတို့နဲ့ဆက်ဆက်နေတဲ့လေယာသုံးဆက်ပစ္စည်းရောင်းဝယ်မှုကဏ္ဍမှာလည်းတိတိတသာကြာဆင်းလာတယ်လို့လုပ်ငန်းရှင်ဦးကျော်ဝင်းကပြောပါတယ
်။ရရှိနေတာကတော့စုံလုံမှုအကြောင်းနေရတယ်။မနစ်ကနဲ့နိုင်ရှင်လိုက်မယ်ဆိုရင်ရဟန်းတို့အပြင်လည်းအယောင်းဝယ်ရ50ရဟန်းတို့တော့ကြာတယ်။နောက်ပြီးတော့ပုံမှန်ဝယ်နေတဲ့တောင်သူတွေမေးကြည့်ရင်သူတို့ရဲ့ QI တွေကမကောင်းဆိုတဲ့အဖြစ်တွေပဲရနေတယ်ပေါ့နော်။အဲဒါကြောင့်မလို့ဒီနေ့2019အနေနဲ့ကတော့ဒီခကြောက်ကိုမျိုးရဲ့အယောင်းဝယ်ကြာဆင်းတယ်လို့ပြောကြည့်မယ်။ကျွန်တော်တို့ဒါကကြီးဆက်လုံးချီးဖို့ကြတော့လေဒီအချင်းချင်းတော့ဟိုစစ်ဆေးမှုတွေနဲ့ကျွန်တော်ကြံ့ညာနေတဲ့အခါကျတော့ဒီတောင်တူတွေကလည်းချီးမှုတွေလည်းအလွယ်တကူရရှိတယ်လို့မကြားပါဘူးဆိုတဲ့အခါကျတော့ကျွန်တော်တို့ရဲ့ကဏ္ဍကြီးတစ်ခုလုံးကသိနေပါလား
တခါနိုင်ငံသားရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေကိုပြုသားပြင်သာရှိအောင်လှုပ်ဆောင်ထားခြင်းမရှိတာကြောင့်နိုင်ငံသားရင်းနှီးမြှုပ်နှံသူတွေဝင်ရောက်မှုနည်းနေတယ်လို့အင်ချမ်းမြေအယောင်းဝယ်တွေတက်နေပြီးဒါတွေကိုပြင်ဆင်ဖို့လိုတယ်လို့အင်ချမ်းမြေအယောင်းဝယ်လုပ်ကင်နေတဲ့ကိုဖိုးတောင်းဝင်းကပြောပါတယ
်ကျွန်တော်ရှိမှဒီဥပဒေစီးပွားရေးဆိုင်ကိုခိုင်ခိုင်မာမာမချနိုင်ဘူးခိုင်မာမာချပြီးတော့မှဒါတွေအကုန်လုံးတိုင်းနာမှာပဲအဖြစ်ပြပါပေါ့နော်အခုဆိုရင်တော့နိုင်ငံရေးတွေခားတဲ့ဟာတွေကတော့ညော့သွားတယ်ဒီအယောင်းဝယ်တွေဆိုတဲ့ဒါကျသွားတယ်စိုက်ခန်းပေါ့ကျွန်တော်စိုက်ခန်းတွေညီတွေအယောင်းဝယ်တွေအဝယ်တော်တော်ကြီးကိုမရှိတော့ဖြစ်သွားတာပေါ့နော်ဟိုဘာတွေဒါကြောင့်ဖြစ်လဲဆိုတော့ရခိုင်အိတ်ကတော့အနေအချင်းပါမှာပေါ့နော်အဲ့မဲ့တခြားလူနိုင်ငံမှာဟိုညင်းညွန့်နေမှုအခွင့်အမ်းတွေပေးနိုင်တဲ့ဥပဒေမျိုးတွေဒီမှာကောင်းကောင်းချနိုင်လို့တော့ရအောင်။နောက်ပြီးတော့ဒီတက်စားမှုတွေလည်းပပြဖို့ပြရပါတော့။အဲ့လိုတက်စားမှုတွေပပြတော့တဲ့အတွက်ဟိုတယောက်နဲ့တယောက်နဲ့ရလဲဒီမမျှတာတဲ့ပုံစံမျိုးတွေဖြစ်နေတာပေါ့။
2015ရွေးကောက်ပွဲဝင်စဉ်တုန်းက NLD ပါတီရဲ့ကြွေးကြော်သံတမန်ထဲမှာမြန်မာနိုင်ငံရဲ့စီးပွားရေးပြန်လည်ဥမော့လာအောင်လှုပ်ဆောင်သွားမယ်လို့ပြောဆိုထားခဲ့ပါတယ်ခင်ဗျာ။
ကိုညာဝဲအောင်တင်ပြခဲ့တာဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့ကချင်နဲ့ရှမ်းဒုက္ခသည်တွေအတွက်ခရစ်မတ်ရဲ့ဓမင်းတနအလှဘက်ကိုကြည့်ကြရအောင်ပါရှင်ပြည်တွင်းစစ်ကြောင်းစစ်ဘေးရှောင်နေရတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းကစစ်ဘေးဒုက္ခသည်တွေအတွက်ကချင်ငင်းချင်းရေးကွန်ရက်ကနေဦးဆောင်ပြီးလာမယ့်ခရစ်မတ်နေ့မှာဓမင်းတနအလှပြုနိုင်ဖို့လှုပ်ရှားမှုပြုလုပ်နေပါတယ်။လက်ရှိစစ်ဘေးရှောင်စခန်းတွေမှာအကူအညီပေးအဖွဲ့တွေရိတ်ခါရော့ချနေတဲ့အခြေအနေကြောင့်စားတော့နေထိုင်ရေးမှာအခက်အခဲတွေရှိနေတယ်လို့လဲစကန်တာဝန်ရှိသူတွေကပြောဆိုပါတယ်ဒီကြောင့်သေးစိတ်ကိုထိုင်းချေဆိုင် VOA မြန်မာပိုင်းတင်ဆက်တော့နိုင်ကွန်းအင်ကတင်ပြပို့ထားပါတယ်ရှင
်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွင်ဒုက္ခသည်စကန်တွေမှာရှိတဲ့ဆစ်ဆောင်ဒုက္ခသည်တွေအတွက်လူသူဦးလင်ကြသဆောင်နှုံးဆောင်မှုရှိတဲ့ခရစ်စမတ်သမင်းသနအလှပေးနိုင်ဖို့အတွက်ကချင်ပူပေါင်းဖွဲ့တွေကလည်းလှုပ်ရှားမှုတွေပြုလုပ်နေတာပါလာမယ့်ခရစ်စမတ်နေ့မှာဆစ်ဘေးရှောင်ဒုက္ခသည်တွေအသူတွေကဝတ်ပြုပြီးသမင်းသူတွေကစားနိုင်ဖို့အတွက်လှုပ်ရှားဆောင်ရွက်နေတာဖြစ်တယ်လို့လူရချင်းစာနာထောက်သားမှုအကူအညီပေးရေးပူပေါင်းစီစဉ်အဖွဲ့ပြောရေးဆိုခွင့်ရှိသူဥက္ကွန်ရှာအောင်ကအခုလိုပြောပါရယ
်ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ပါရှိတဲ့ IDP ကိုသမင်းတနအစီအစဉ်နဲ့ပတ်သက်တော့ကချင်ငင်းကြမ်းရဲ့ကွန်ရက်အနေနဲ့ UCB မှာစတင်လှုပ်ဆောင်နေတဲ့လုပ်ငန်းစဉ်ဖြစ်ပါတယ်ဒီတစ်ခါကြောင့်တို့ထွေကိတင်းချောင်ရတဲ့အနေထားက6နှစ်ကျော်ခေကိုဝင်နေပြီဆိုတော့အခုတို့စခန်းမှာနေရတဲ့အချိန်ကာလဟာအတိုင်းအတာတစ်ခုရောက်လာတဲ့တို့အတွက်ခက်ခဲမှုပေါင်းမြောက်များစွာကိုပုံပြမှကြုံတွေ့လာရတဲ့ဘာသာရေးပတ်သက်ကြည့်မယ်ဆိုရင်တော့အခုလိုထွက်ပြေးတိမ်းရှောင်ရတဲ့အများစုဟာခရီးယံဘာသာဝင်တွေလည်းဖြစ်တဲ့ခရစ်မတ်ကာလမှာအနည်းဆုံးတရက်တာတို့အတူတကွသမင်းနဲ့အတူတကွဖန်ဒီဒီမှစားရအောင်ဒီခရစ်မတ်မှာအတူတကွဝတ်ပြုနိုင်တဲ့အနေအထားမျိုးလည်းဖြစ်အောင်ဆိုပြမှလှုပ်ရှားနေတဲ့ကိစ္စဖြစ်ပါတယ်
ပူပေါင်းဖွဲ့တဲ့အနေနဲ့သမင်းသနတ်လျံကြက်တဆောင်နှုံးသတ်မှတ်ထားပြီးအလူငွေတွေကိုကောက်ခံနေတာပါခရစ်စမတ်သမင်းသနတ်အစီအစဉ်ကို2015ခုနှစ်ကစတင်လှုပ်ဆောင်လာတာလည်းဖြစ်ပါတယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတွင် မြန်မာသမ္မတနဲ့ကချင်လူလိုက်သမ္မတကရင်အီတန်မြူရာလူမျိုးရေးသမ္မတတီအန်အယ်လေးတို့ကြားဖြစ်ပေါ်နေတဲ့တိုက်ပွဲကြောင့်နေရစုခွန်နေရတဲ့စစ်ဘေးရှောင်ဒုက္ခတွေတသိန်း1000ကျော်ရှိနေပါတယ်လက်ရှိစစ်ဘေးရှောင်စခန်းတွေကိုကမ္ဘာစန္ဒရိခါစီစဉ်WFP
ကအခုညီပေးတဲ့အခုညီထောက်ပံ့ရေးကိစ္စတွေကလည်းနိုင်ငံတကာအလူငွေတွေနဲ့ချိတ်ဆက်နေတော့အဲ့ဒီဟာတွေလည်းအလုံးရောကြလာတယ်သူတို့အတွက်တော်တော်လေးခက်ခဲပင်မနဲ့အနေထားမျိုးဖြစ်နေတယ်တချို့စခန်းတွေမှာလူသူဦးလင်းတလဆ
ဒုက္ခတဲ့ဥယျာဉ်2500ကျော်ရှိနေတဲ့ဝိုင်းမော်မြို့နယ်ကချင်နှင်းချင်းခရိယံကျောင်းဒုက္ခတဲ့စခန်းကလက်ရှိအခြေအနေတွေကိုစခန်းတာဝန်ခံဦးစော်လုံးကအခုလိုပြောပါရယ်ဘုလိုလည်းတော့WFP ကပံ့ပိုးတဲ့ဟာနဲ့ပဲလေတယောက်ကိုတလကိုတကောင်းခွဲပေါ့အဲ့ဒါနဲ့ပဲအသိရှိနေတယ်ဒါပေမဲ့2500ရှိတဲ့အထိပဲဘတ်ဂျက်ရထားပါတယ်ခင်ဗျာဒါပေမဲ့သရုပ်နယ်စနေကမကိုင်းရန်ဒုက္ခတဲ့စခန်
ဒီစီကနဲ့စတော့ဒီတို့လာဖန်တူတဲ့ပေးပါတယ်သူရရတော့1600ရာ90လက်ခြားခက်ခဲဘာမှမရှိဘူးမြန်မာတမရုံနဲ့ကရင်ဦးတို့ကြားတိုက်ပွဲဖြစ်ပွားနေတဲ့လက်ရှိတနိုင်းမြို့နယ်ထဲကစစ်ဆောင်တွေရဲ့နေထိုင်စားသမှုအခြေအနေကိုတော့
ကမ္ဘီတီတောင်တို့အဲ့ဒါနေပဲတော်တော်လေးကိုကမ္ဘီတီတောင်သားတောင်သူတွေနဲ့လည်းသူတို့တနာတီနေထိုင်နေတာလေးစကြအေးရပါတော့ဒီစစ်ဘေးရှောင်တွေဟာ2019ခုနှစ်ဇွန်လအတွင်းကတိုက်ပွဲကြောင့်တနိုင်းမြို့နယ်အတွင်းကိုစစ်ဘေးသိမ်းရှောင်လာတာဖြစ်ပြီးဒီတွင်လူရှင်တွေကိုမိခိုနေရသလိုရိခါခက်ခဲတွေနဲ့လည်းကြုံတွေ့နေရပါတယ်လက်ရှိကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းမှာစစ်ဘေးဒုက္ခတွေ
Nikon A, the Dean People Gera Bashi, Guru Nanganga, the Dean Labego Sebame, New York Mio Mahenta and Levanga, Lu C. Gazon, that you put some ye center a dream. The Nila name in a banga, bone pot quagate, Bangladesh Nanganga, ship yang Chizala do, Ekia Ulane, but the bee, Anabanduga, Celestis Hinibare. Dilo Jempe Wara Zue Taikaimu Pipwaga Bidena Mabe, American Bidan Zugu, Swimu, Tajin River, Koyu, Shipyang, Achija, Nitanguin, Beta Mugu, Gantabu, Tamara Impuroga, Taman Biosulabare, New York Mugani, Raman Tila, Bepore, Drinwago, Go Anga, Dimpia, Bivali Machine.
New York Mue Lucy Gazon Port Authority Bus Gagene, Times Square Miao Yatabura Satare Miao Lagu at Twin, Denelani Manapaima, Bangladesh Nanganga, Shipyang Chicha Ladu, Atanasa Kunane Yue, Akia Ulaha, A Nubia by Bongo Paukebu Chuzagebime, Boma Pau Quegebe, Milo Daya Yageware, A Paukemune Pata B, Taniashi Ulaha, Natan Satakuneka, FO Bizalu Kore, Nanganatia Mintazu Winiva, Shipyang Chicha Nitanguin Vizane, American Bidanzugo, Yalara Pippi, A Visa Sisingo, Tamara Donet Tramga, Gandapo Chuza Nirawa, Emiro Pioguina, Sarah Hagabi Sandaska.
President's policy has called for an end to chain migration.
Mitazu in Nuba, Shipyang, Chichaguan period, seizing or Song Tapu, Tamraga Taito Niraba. Tigeluda, Edilu Lomesui, America go, Kulomio Luri, Layakuingo, Tasi Naimaba. Tajang Rimu, Chicha, Uri, Pianlepian Zebu, Tamraga, Pienta, Sataito Nirapi, Mitazu in Nuba, Shipyang, Chichaguan period, seizing or Song Tapua, Eritema, Bawi Mare.
Bangladesh Tanyungale, Gulu Takepu Samedi Bo Pitin with Bambi, a Champa Mu Julungerelo Tanya Shidugu, Tia Ubri Tang Bipia Melu Pioare. A Yinga Tasing in the B, Lumio Bounds on Yoshi and Nitani Jare, Ake Ula Nitanya, Brooklyn at Luni Takandre Winjamaro, a good gama, Bone Shapoi, Puri, the Rim Media Riyashi Nivare, Brooklyn and Nitandu, Topian the Ma, Elan Botri Gugaro, Ula Nepata Bido Bama than the Yama Pike Wulu Suare.
He was a quiet neighbor. We had no issues with him. He'd walk by the store.
Tu ga ESG de ma phit pyo tu ne ba pyat da ma ma shi ge ba. Ta kha le tu zee san twa de chain phyat twa ra ko twi ba. Ta kha le lan hu ba chan ga ban nyam ma twi da ba. Bdu ne ma tei saka pyo ra myu ko ma twi ya de lu. Ti ti si si ni thain tat de lu thin ma le.
Bo
ုံးဖောက်ခွဲရမှာပောက်ကွဲတဲ့အချိန်တွေမရောက်ခဲ့ပေမဲ့မီးလောင်တန်ရာကြောင့်အဲ့ဒီတန်ရာရှိသူကိုမန်ဟက်တန်ကဘယ်လ်ဗျူးဆေးရုံမှာကုသပေးနေပါတယ်ဖောက်ခွဲချိန်ကအနီးနားမှာရှိနေတဲ့တခြားသူ၃ဦးလည်းခေါင်းကိုက်တာနားဥသွားတာမျိုးအနှဲငယ်သာဖြစ်ခဲ့ပါတယ်တနင်္လာနေ့ညနေပိုင်းမှာတော့အသွားလာတွေပုံမှန်ပြန်စတင်နိုင်ခဲ့ပါတယ်နယူးယောက်မြို့ကန်လော်ရာဂွန်ဇာလစ်ကတော့အကြမ်းဖက်တိုက်ခိုက်မှုအန္တရာယ်ကိုအမြဲထည့်သွင်းစဉ်းစားရတယ်လို့ပြောရတယ်
El temor siempre está.
New York လူတွေဟာအမြင်နဲ့စိုးရိမ်နေရပါတယ်။ပုံမှန်မဟုတ်တဲ့အတန်တန်ကြားလိုက်ပြီးဆိုရတဲ့ခနာကိုကတိလိုက်ပြီးတော့အကာအကွယ်ယူဖို့ပတ်ဝန်းကျင်ကိုအကဲခတ်မိပါတယ်
။ New Jersey မှာနေထိုင်သူတဦးကတော့အကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုအန္တရာယ်ပေါ်တိတ်မစိုးရိမ်ဘူးလို့ဆိုပါတယ်
။ Because
ကျွန်မကတော့မကြောက်ပါဘူး။သူတို့အောင်မြင်ခဲ့ရတာရှိပေမဲ့ 9/11 နောက်ပိုင်းမှာဘာမှကြီးကြီးကျယ်ကျယ်ထိခိုက်ပျက်စီးရာမရှိပါဘူး။
တင်လာနေကတိုက်ခတ်မှုဟာနှစ်လအတွင်းဒုတိယအကြိမ်မြောက်အကြမ်းဖက်ဝါရဇွဲတိုက်ခတ်မှုဖြစ်ပြီး23နှစ်အတွင်းနယူးယောက်မြောက်ယထာပူရာမှာပထမဆုံးအကြိမ်မြောက်ဖောက်ခွဲတိုက်ခတ်မှုဆောင်ရွက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုအောင်တင်ပြခဲ့တာပါရှင်အခုတော့ခရစ်မတ်နဲ့နှစ်သက်ကိုရာသီအတွက်ရာသီသချင်းတစ်ပုဒ်နဲ့ဖျော်ဖြေပေးချင်ပါတယ်ဒိုင်မွန်ဖွဲ့သီးဆိုထားတဲ့ဒီဇင်ဘာအလွန်သချင်းကိုနားဆင်ကြရအောင်ပါရှင် ဖွက်တီဆိုတဲ့ဒီဇင်ဘာအလွန်တချင်းကိုနားဆင်ကြရတာဖြစ်ပါတယ်။ VOA မြန်မာပိုင်းအင်္ဂါနေ့ညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။
မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် BOA မြန်မာပိုင်းအင်ကာနေညအစီအစဉ်တွေကိုည9နိုင်ကနေ10နိုင်အထိဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နိုင်ခွဲဒုတိယပိုင်းနိုင်ရွေးအစီအစဉ်မှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်နဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါ။အရင်ဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ကြရပါမယ်။ဦးသိန်းထိုက်ဦးတင်ပြပေးပါလိမ့်မယ်ရှင
်။အမေရိကန်ပြည်ထောင်စုတောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့အလဘမပြည်နယ်မှာဒီကနေ့အင်ကာနေ့ကျင်းပတဲ့ထဲလွတ်တော်အမတ်ရွေးချယ်ရေးအထူးရွေးကောက်ပွဲကိုဝါရှင်တန်နိုင်ငံအသိုင်းဝိုင်းကအာရုံစိုက်နေကြပါပြီ။ဒီရွေးကောက်ပွဲရလကသမ္မတဒေါ်နယ်ထရန့်ရဲ့ဝင်ငွေစည်းကြမ်းမှုပြောင်းလဲရေးပါဝင်တခြားဥပဒေပြုရေးအာဏာတွေအပေါ်ချိန်ဝင်ရှာပြန်ညှိနှိုင်တဲ့အပြောင်းအလဲတွေလည်းရှိလာနိုင်ပါတယ်။အမေရိကန်ပြည်ထောင်စုမှကွန်ဆာဗေးတစ်အများဆုံးပြည်နယ်တွေကတခုဖြစ်သလိုရီပါဘလစ်ကန်ကိုထောက်ခံသူများတဲ့အလဘာမာပြည်နယ်မှာရီပါဘလစ်ကန်အမတ်လောင်းရိုင်မိုးနဲ့ဒီမိုကရက်အမတ်လောင်းဒက်ဂျွန်စ်တို့အထက်လွှတ်တော်အတွက်ရှင်ပြိုင်နေကြတာပါအမျိုးသမီးလင်းကား6ကသူတို့ဆယ်ကျော်တဲ့အရွယ်ဒါမှမဟုတ်ငယ်စဉ်အချိန်မှာရီပါဘလစ်ကန်အမတ်လောင်းရိုင်မိုးကနေလိမ်ပိုင်းဆိုင်ရာမဖွဲ့မရလို့ဖို့ကြိုးစားခဲ့တယ်ဒါမှမဟုတ်နောက်ဆက်တာခံခဲ့ရတယ်ဆိုပြီးပြောဆိုဆွဆွဲထားတာပါဒီဆွဆွဲချက်တွေကိုရိုင်မိုးကညှင်းဆိုနေသလိုထင်ရှားတဲ့ရီပါဘလစ်ကန်ခေါင်းဆောင်တွေကရွေးကောက်ပွဲမှာသူဆက်မပြိုင်တော့ဘူးပြောဆိုနေတာကိုလည်းလက်မခံပဲပယ်ချနေပါတယ်သူဟာအခုလိုဆက်ပြီးမဲဆွဲနေတာပ
ါAlabama ပြည်နယ်တံပိုးထားမှုတွေဝါရှင်တန်ကိုကျွန်တော်တည်သွားမှသူတို့ကစိုးရိမ်နေတာပါကျွန်တော်ခင်ဗျားတို့ကိုပြောချင်တာကကျွန်တော်ဆက်မဆောင်နိုင်တော့ဘူးဆိုတာပါ
သမ္မတဒေါ်နယ်ထရန့်ကစောစောပိုင်းမှာရိုင်မိုးနဲ့ပတ်သက်လို့ပြောဖို့ခေါင်းဆောင်နေခဲ့တာပါအခုတော့အထက်လွှတ်တော်မှာရီပါဘလစ်ကန်အမတ်နေရာအများစုဆက်ထိန်းထားနိုင်မှုအတွက်ရိုင်မိုးပြိုင်ပွဲဝင်တာကအရေးကြီးတယ်ဆိုပြီးထောက်ခံပြောဆိုနေပါတယ်
Cannot afford to lose a seat
ကျွန်တော်တို့ဆုံးရှုံးမခံနိုင်ပါဘူးဒီတိုင်းပြည်ရဲ့အနာဂတ်အတွက်ပါအခုလက်မတင်လေးသိမ့်မကွာတဲ့အချိန်မှာဒီအမတ်နေရာကိုဆုံးရှုံးမခံနိုင်ဘူးဆိုပြီးသမ္မတထရန့်ကပြောဆိုသွားတာပါအခြေခံဝါဒီခရီးရန်ဘာသာဝင်လို့အမြဲတမ်းကြောဝါလီရှိတဲ့ရိုင်မိုးကမြို့သူတွေကိုလိမ်ပိုင်းဆိုင်ရာမဖွဲ့မရလုခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေထွက်ခဲ့တာကြောင့်တခြားရီပါဘလစ်ကန်ပါတီဝင်တွေစိတ်အနှောင့်အယှက်ဖြစ်ခဲ့ကြပါတယ်ရီပါဘလစ်ကန်ထက်လွတ်တော်အမတ်တယောက်ကဆိုရင်ပါတီတဲ့တိုင်းပြည်ကရေးကြည့်တယ်ဆိုပြီးဒီမိုကရက်အမတ်လောင်းဒက်ဂျွန်စ်ရဲ့မဲဆွယ်ပွဲအတွက်လူသိရှင်ကြားအလူငွေထက်ဝင်လိုက်ပါသေးတယ်။ရိုင်မိုးဟာထက်လွတ်တော်အမတ်ဖြစ်ဝင်ရှင်ပြိုင်တဲ့သူမဟုတ်ဘူးဆိုပြီးရီပါဘလစ်ကန်ခေါင်းဆောင်ထက်လွတ်တော်မစ္စမက်ကော်နိုင်ကိုယ်တိုင်ကလည်းပြောဆိုထားတာပါ။ဒါပေမဲ့လည်းဘသူ့ကိုရွေးချယ်မယ်ဆိုတာကိုတော့အလဘာမာပြည်သူတွေကပဲဆုံးဖြတ်ရလိမ့်မယ်လို့သူကပြောပါတယ
်။ရိုင်မိုးအမတ်အဖြစ်ဆက်ရွေးခံမှာမဟုတ်ဘူးလို့ကျွန်တော်စောစောကမျှော်လင့်ခဲ့တာပါ။ဒါပေမဲ့ဒီလိုဖြစ်မလာခဲ့တာအားလုံးအမြင်ပါပဲတကယ်လို့သူရွေးခံရမယ်ဆိုရင်လဲကျင်းဝက်စီကံထိန်သိမ်းရေးကော်မတီကစစ်ဆေးတာကိုချက်ချင်းခံရပါလိမ့်မယ
်အမေရိကန်ပြည်ထောင်စုတောင်ပိုင်းစုံစုံပြည်နယ်နေရာတွေမှာထက်လွတ်တော်အမတ်နေရာကိုဒီမိုကရက်ပါတီဝင်တွေနိုင်ရဖို့အခွင့်အလမ်းသိက်ကိုနှဲပါတယ်တက်ဆက်စ်ပြည်နယ်ကနေကယ်ရိုလိုင်းနားစ်ပြည်နယ်တွေအထိအမတ်နေရာတိုင်းကိုရီပါဘလစ်ကန်တွေဘက်ကအနိုင်ရထားတာဖြစ်ပါတယ်ဒါကြောင့်လဲဒီမိုကရက်ထက်လွတ်တော်အမတ်လောင်းဒက်ဂျွန်စ်ကအခုလိုမဲဆွယ်စီရင်နေတာပါ
We have a unique opportunity
အခါမှမရဘူးတဲ့ခွင့်ရေးတစ်ခုအလဘားမပြည်နယ်မှာခင်ဗျားတို့ရနိုင်ပါပြီမယုံနိုင်လောက်တဲ့ဆေးရထက်သန်မှုတွေကိုကျွန်တော်တို့တွေ့နေရပါတယ်လူတွေကအပြောင်းလဲအတွက်အဆင်သင့်ဖြစ်နေပါပြီ
တကယ်လို့ဒီမိုကရက်မလောင်ဒက်ဂျွန်စ်သာနိုင်ရခဲ့မယ်ဆိုရင်ရီပါဘလစ်ကန်တွေဘက်ကလောလောဆယ်အမှတ်2နေရာပဲအသာစီးရထားတဲ့အထက်လွှတ်တော်မှာပါတီနေရတဝက်စီဖြစ်သွားပါလိမ့်မယ်တပ်ရာထရဲ့ခွင့်လျှော့ကြရေးကိစ္စပါဝင်တခြားဥပဒေပြုရေးကိစ္စတွေမဲခွဲတဲ့အခါမှာလာပြီးတော့ထိခိုက်နိုင်ပါတယ်ရိုင်မိုးရဲ့မဲဆွယ်စီယုံရေးဆန်ရပြူအမှုဒန်ယွန်းက ABC ရုပ်သံကိုအခုလိုပြောပါတယ
် This is Donald Trump on trial
Alabama ပြည်နယ်မှာက Donald Trump ကိုစမ်းသပ်လိုက်သလိုဖြစ်နေပါတယ်တကယ်လို့ Alabama ပြည်သူတွေက Liberal Democrat ဖြစ်တဲ့ဒ
ဒေါက်ဂျုံဆိုမဲပေးမယ်ဆိုရင်သူတို့တမနာဖြစ်နေရွေးချယ်တင်မြှောက်ခဲ့တဲ့သူကိုပြန်ပြီးတော့ဆန့်ကျင်မဲပေးတယ်လို့ဖြစ်သွားပါလိမ့်မယ်
။အဲလာဘာမားပြည်ထဲမှာဒေါက်ဂျုံစ်နဲ့ရိုင်မိုးတို့နှစ်ယောက်ရှင်းနေကြုံရာထူးကိုရယူသွားတဲ့ Jeff Sessions ရဲ့လက်လက်နေတဲ့ထက်လွတ်တော်အမတ်နေရာကိုရှင်းပြနေကြတော့ဒီကြောင်ပါခင်ဗျာ။
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းကြအစီအစဉ်ကိုနားဆင်ကြကြရတာပါအခုတော့ဒီသောရရှင်တွေစောင့်မျှော်နေတဲ့တရားလေးလိုင်းဆွေးနွေးကန်အစီအစဉ်စတင်မှာတော့မယ်စီစဉ်တင်ဆက်သူကိုသားညုံဦးနဲ့ထုတ်လုပ်သူကိုညံဝဲအောင်တို့တင်ဆက်ပေးသွားမှာပါရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားလေးလိုင်းအစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လက်တလုံးမြန်မာနိုင်ငံဒီတက်မွားမှာပြုလုပ်နေတဲ့ဒီရက်ကြီးအုတ်ချုပ်ရည်မှုရွေးကောက်ပွဲတွေကိစ္စပါအစိုးရတရရဲ့အောက်ဆုံးဆင့်အုတ်ချုပ်ရည်ဆိုင်ရာဒီရက်ကြီးအုတ်ချုပ်ရည်ရွေးကောက်ပွဲတွေကိုတနင်္ဂနွေလုံးအတိုင်းတာနဲ့အခုစပြီးတော့ဆောင်းရွက်နေကြပြီဖြစ်ပါတယ် NLD အစိုးရလက်ထက်မှာပထမဆုံးချိန်စတင်ကျင်းပတဲ့ဒီရက်ကြီးအုတ်ချုပ်ရည်ရွေးကောက်ပွဲတွေနဲ့ပတ်သက်ပြီးတော့အခက်ခဲတွေအလားအလာကောင်းနေပြင်သရော့ရှင်တွေဘက်ကရောဒီရွေးကောက်ပွဲနဲ့ပတ်သက်လို့စိတ်ဝင်စားမှုရှိရလားရွေးကောက်ပွဲဆောင်ရွက်မှုအပေါ်မှာဘယ်လိုသဘောရပါသလဲဒါတွေကိုအခုဒီအင်္ဂါနေ့ညတဲ့ဒီလည်းအစီအစဉ်မှာဆွေးနွေးတော့မှာဖြစ်ပါတယ်ပင်တန်းဆွေးနွေးပြဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ရဲ့ဒီလွှတ်တော်ကူစလေဖြစ်ပါတယ်ဦးရံအောင်ပါဦးရံအောင်လေလိုင်းပေါ်မှာရှိပါတယ်နောက်တူကတော့ ACDD လို့ခေါ်တဲ့ဒီဒီမိုကရေစီဖွံ့ဖြိုးရေးလှုပ်ရှားမှုကော်မတီရဲ့ဦးဆောင်ညှိနှိုင်းရေးမှူးကိုရဲမင်းနောင်ဖြစ်ပါတယ်နှစ်ဦးဆုံးလေလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဦးရံအောင်ကိုဖိတ်ခေါ်ခြင်းပါတယ်ဦးရံအောင်ကြားပါလားခင်ဗျာကိုရံအောင်
ဟုတ်ကဲ့ကြားပါပါခင်ဗျာ
ကိုရောင်ဝင်ခုနကျွန်တော်ပြောသွားသလိုပါရက်ကြီးရွက်ောက်ပွဲတွေလုံနေတယ်ကိုရောင်တို့လွတ်တော်ကုသလေရတယ်ဒီပေါ်ဒါဒီရက်ကြီးရွက်ောက်ပွဲတွေဒီကောင်းမွန်ချောမှုဖြစ်မြောက်ရေးအတွက်ဝိုင်းဝန်းပြီးတော့ကုညီလုပ်ပေးနေရဆိုတော့ရန်ကုန်တိုင်းအတွင်းမှာဒီရက်ကြီးရွက်ောက်ပွဲတွေရဲ့အခြေအနေအလားအလာတွေဘာတွေများရှိပါလဲခင်ဗျာအခက်အခဲတွေရောရှိပါလား
ဟုတ်ကဲ့ဟိုကျွန်တော်တို့ဟိုအထူးသဖြင့်ကျွန်တော်မင်္ဂတောင်ညွှန်းပြောနေဆိုတော့လောလောဆယ်ကျွန်တော်တို့တောင်ညွှန်းမျိုးနေမှာအခုဆိုရက်ကွက်20ရှိတယ်ရက်ကွက်20ရှိတဲ့ခါကျတော့ဟိုဒီရေဒီမိုရက်ကွက်ကတော့ကိုးလာပိုင်းနေရအဲအုတ်ချွေမှုဟောင်းဆုံးသွားတဲ့အတွက်ကြောင့်မလို့ကျွန်တော်အုတ်ချွေမှုတစ်ကိုဒီဥရီတင်နဲ့ရွေးချယ်လိုက်တယ်ပေါ့နော်19ရက်ကွက်မှာကျွန်တော်တို့18ရက်ကွက်တော့ပြီးတော့ပါပြီပြီးတော့ပြီနောက်တကမဲလာပေးတာကကျွန်တော်မျိုးနေမှာ60ရက်ခန်းလုံးတော့မဲလာပေးကြပါတယ်ယူတော့ရှိပါတယ်ဒါပေမဲ့တချို့နေရာတွေမှာတော့အဲအခက်အခဲတွေရှိရတယ်ဆိုတော့ကြားသိရပါတယ
်ဟုတ်ကဲ့ဘလို့အခက်အခဲတွေလဲခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ပြောရစေ
ဟုတ်ဘလို့အခက်အခဲမျိုးတွေလဲခင်ဗျာ
ဟုတ်ကဲ့ဘလို့အခက်အခဲဆိုတော့တော့မျိုးနယ်တွေမှာဒေထိုင်တဲ့သူတွေကရွေးချယ်ရေးဘက်ကိုကြီးကြပ်ရေးဘက်ကိုဖွဲ့ရမယ်လို့ဆိုတဲ့အခါကျတော့အဲတချို့မျိုးနယ်တွေမှာကြားတဲ့အခါကျတော့ဥပမာကျူးကျော်နေတဲ့သူတွေရဲ့အင်အားအများများရတယ်ဗျာရန်နာတဲ့အခါကျတော့ဟိုဆိုတော့အမှုပေါ့နော်သူတို့တွေလည်းမဲပေးမယ်ဆိုတဲ့သဘောထားကြီးရှိရဒါပေမဲ့ဒီပြဌာန်းတဲ့ဥတွေရဆိုလို့ရှိရင်တော့အတူကเออยักกั่วตมจี้อู้สุดิณีไทตุงยากะยื้อเฉ่ไปโดสุดะสาตาป่าเลยอ่ะป่าได้กาจะเราซ้องเราซ้องอินเนี่ยเราโหยื้อเฉ่ไล่ตาก็โดปูนันเตชื่อแหละ W เสียชื่อแหละหลูดิโอแต่เราแม้ไปกุตุไล่ป่าดิโลหาမျိုးนี่ก็ชื่อป่า
โอเคโอเคเออดิยึกောက်ปวยซีเมียนยาสรุษิยตะเกณฑ์ပြောရင်ဒီဟိုတကောင်ဈေးနဲ့နေပြီးတော့နေထိုင်နေကြတဲ့လူတွေကကုလသီလုံးဝမဲပေးခွင့်မရတဲ့သဘောမျိုးတော့ဖြစ်နေတာဗောနော
်အမဟုတ်ဗျအဲသူကကြီးကျော်ဆိုတော့တကောင်ဈေးမရှိဘ
ူးဗောဟုတ် sorry ဟုတ်ကဲ့တကောင်ဈေးမဟုတ်အဲ့ဈေးပြောပြတာဗောအဲ့ဈေးလို့ပုံစံမျိုးနဲ့နေနေ
ဟုတ်ပါတယ်ဗျအဲ့အဲ့လိုလူတွေတော့မဲပေးခွင့်မရှိဘူးဗောနော
်လူတွေရဲ့
ပြဌာန်းသားချက်ရ
ဒီยึกောက်ปวยเนี่ยပတ်သက်လို့လူတွေရဲ့စိတ်ဝင်စားမှုကဘယ်လိုရှိလဲကိုရအောင်
ဒါကြောင့်ကျွန်တော်တို့တောင်ညမျိုးနယ်မှာဆိုတချို့မျိုးနယ်တွေမှာတော့မပြီးသေးဘူးကြာကျွန်တော်တောင်ညမျိုးနယ်မှာဆိုလို့ချင်းတော့အဲစိတ်ဝင်စားမှုက60ရာခိုင်နှုန်းလို့တော့ကြည့်ရကြသိလား
ဟုတ်ကဲ့
ဟိုသူရင်းရုပ်ကောက်ပွဲလူတော့မဟုတ်ပေါ့လေသူသဘောသဘာဝကလည်းတချို့ကလည်းကြည်ကြည်ပြတ်ပြတ်စိတ်မသိချိသေးရလဲပါတာပေါ့အဲ့တော့တောင်ညမျိုးနယ်မှာတော့အဲလဲပေးရလူက60ရာခိုင်နှုန်းကြည့်ရပေါ့
ဟုတ်ကဲ့အဲ့တော့နောက်တစ်ခုကတော့ကျွန်တော်တို့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ဝင်ပြီးရှင်ပြိုင်ကြတဲ့အသစ်ရှင်ပြိုင်တဲ့ကိုယ်စားလှယ်ရောများလားခင်ဗျ။
အဲကျွန်တော်တို့ကထူးခြားချက်ကတော့ဗျာဟိုခုကျွန်တော်သူနှစ်မော်အလမောင်းဆက်ရှိရက်ွက် BY ပေါ့နော်။ကန်တော်လီနောက်ရက်ွက်နဲ့တောင်ညမြေထားရက်ွက်ပေါ့အဲ့နှစ်ခုကြံတယ်ပေါ့အဲ့ဒီမှာကအသစ်တွေကကျွန်တော်ဆိုင်ရ9ရာခိုင်နှုန်းတော့ပြန်ပါတယ်ဗျာဒီလားဥမာ sorry ဟိုအဟောင်းတွေက95ရာခိုင်နှုန်းတော့ပြန်ပါတယ်ဗော95ရာလောက်တော့ပြန်ပါတယ်ဗျာ
ဟုတ်ကဲ
့ကျွန်မတို့တိကျတော့လေသူတို့ဘောရည်ရည်တဲ့အပြင်လုပ်ငန်းတွေလုပ်တင်နေဆိုပြီးတော့သူတို့အားယူသွားကြတယ်တချို့ကျတော့လေအကျမရေးကြောင့်သူတို့အားယူပါရရှိပါဗျာ
ဟုတ်ကဲ့အခုဒီရကြေးရွေးကောက်ပွဲတွေနဲ့ပတ်သက်ပြီးတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဒီရောင်တိုင်းပြည်မှာတော့ထွတ်တော်ကိုယ်စားလှယ်ကြီးကတော်တော်တည်းတဲကြောင့်နဲ့ကူညီဆောင်ရွက်ပေးနေတာတော့ရှိပါတယ်ဒါပေမဲ့ဒီရွေးကောက်ပွဲမှာပါတီကဝင်ဆွတ်ဖက်တယ်ဆိုတဲ့နိုင်ငံအာဏာရပါတီကဝင်ဆွတ်ဖက်တယ်ဆိုတဲ့ဆွဆဲချက်တချို့လည်းကျွန်တော်ကြားနေတာအဲ့ဒါနဲ့ပတ်သက်လို့ကိုယ်ရအောင်ဘယ်လိုများတုံ့ပြန်ခြင်းပါလဲ
ကျွန်တော်တို့ဝင်းအောင်ဆွတ်ဖက်တာမဟုတ်ဘူးဗျာဆိုဝင်းအောင်ထိန်းချုပ်တဲ့သဘောမျိုးပါနောက်တစ်ချက်ကလည်းကျွန်တော်တို့ကဟိုအခုဝင်းအောင်လှုပ်ရှားကြတဲ့ဟောဝင်ရောက်လှုပ်ရှားကြတာဆင်းရဲပြောမယ်ဆိုလို့ရှိရင်ဗျာဥပဒေနဲ့ညီဖြစ်ဖို့ပါ။အဲကျွန်တော်လူတွေထဲဖို့ဘာညာဆိုရေကြမရှိဘူး။နောက်တစ်ချက်ကအဓိကအခြေခံအုပ်ချုပ်ရေးရန်နေရမှာတကယ်အဲ့ဒီရက်ွက်တွေအဲ့ဒီမျိုးတွေဆိုအမှန်တကယ်လုံးမဲ့လူတွေကိုရွေးချယ်ဒီဖို့အတွက်ရွေးချယ်နိုင်ဖို့အတွက်ကျွန်တော်တို့ကပညာပေးလုပ်ငန်းတွေအသိပညာပေးလုပ်ငန်းတွေဝင်ရောက်လုပ်ကြိုင်ပေးတာဖြစ်ပါတယ်။ဝင်ရောက်ထိန်းချုပ်ပြည့်ရဲ့သဘောမျိုးပါဗျာ။
ဟုတ်ကဲ့ခင်ဗျာကိုရင်အောင်လေလိုင်းပေါ်ပါခဏနေပေးပါဦးခင်ဗျာကျွန်တော်ကိုရဲမင်းအောင်ကိုဖိတ်ခေါ်ချင်ပါလေကိုရဲမင်းအောင်ကတော့ ECDD ရဲ့ဥဆောင်ညွှန်ကြားရေးမှူးဖြစ်ပါလေကိုဥဆောင်ညှိနှိုင်းရေးမှူးဖြစ်ပါလေကိုရဲမင်းအောင်ကြားပါလားခင်ဗျာ
ကြားပါတယ်ခင်ဗျာ
ခုနကကိုရင်အောင်ပြောသွားတဲ့ထဲမှာလည်းကျွန်တော်စိတ်ဝင်စားစရာတစ်ချက်ကလူဟောင်းနေအတော်များများပြန်ပြီးတော့ရွေးခါတဲ့သဘောမျိုးသူကတော့ဂျောင်တိုင်းတွင်းထဲမှာကျွန်တော်တို့ကြားနေရတယ်ခင်ဗျာအဲ့ဒါကဘလူးဖြစ်လို့လေကိုရဲမင်းအောင်ပြောပြပါလား
ဟုတ်ကဲ့ကျွန်တော်တို့ရန်ကုန်တိုင်းအတွင်းမှာတော့အဲ့လိုလူဟောင်းတွေရွေးချယ်ခံမှုအပိုင်းတော်တော်များတယ်ဟိုလူသစ်တွေနေတယ်လို့ကျွန်တော်တို့သိရတယ်ကျွန်တော်တို့နယ်မြို့တွေမှာကြတော့ကျွန်တော်တို့လေ့လာတယ်ကျွန်တော်တို့ဆက်သွယ်လာတဲ့စီးရင်ရကြည့်မယ်ဆိုရင်တော့နယ်မြို့တွေမှာတော့ရွေးချယ်အုပ်ချုပ်ရေးမှုတွေကအစ်စ်တွေများတယ်ဗျအဲ့ဟာကိုကျွန်တော်အစ်စ်တွေဘာကြောင့်များလဲအဟောင်းတွေဘာလို့ဆက်ပါဒီလေဆိုတဲ့ဟာမျိုးကျွန်တော်ပြန်လည်လာတဲ့အခါမှာတတိယအကြိမ်ပြင်ဆင်လိုက်တဲ့ရက်ွက်ကြီးကအုပ်ချုပ်ရေးဥပဒေကိုပြည်သူတွေကဘယ်လောက်သိရှိနေသလဲဆိုတဲ့အပိုင်းပေါ်မှာကျွန်တော်ပို့ပြီးတော့ဟိုတွေ့ရတယ်ခင်ဗျာသူမသိရှိတဲ့နေရာစိတ်ဝင်စားမှုအားနည်းတဲ့နေရာတွေကအုပ်ချုပ်ရေးမှုအဟောင်းကြီးဖြစ်ပြီးတော့ဟိုစိတ်ဝင်စားမှုတွေနေဒီမှာတချို့နေရာတွေတော်တော်များများရှိနေတယ်ပြိုင်ဆိုင်မှုကလည်းပြင်းထန်တဲ့အတွက်ကြောင့်အဲ့ဒီနေရာဒေသမျိုးတွေမှာတော့ကျွန်တော်တို့အုပ်ချုပ်ရေးမှုအသစ်တွေဖြစ်တယ်နောက်တစ်ခုကပြည်သူအတွက်ရရတဲ့တကယ်လို့တဲ့လူတွေကိုတော့ကျွန်တော်တို့အဟောက်မဲ့ဖြစ်ပါစေဘယ်ပါတီဘယ်ပုဂ္ဂိုလ်တွေအစွဲတွေရှိနေပါစေသူတို့ကိုတော့ကျွန်တော်တို့ပြန်ရွေးရတာလဲကျွန်တော်တွေ့ရတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျအခုနောက်ကပြောရတဲ့ထက်မှာတော်တော်လေးပြင်းထန်ဖြစ်တဲ့ဆိုတဲ့နေရာတွေမှာပေါ့ဟိုမြန်မာတနေငလုံးတိုင်းတာကြီးကတဒနာကြီးကြီးမားဖြစ်သွားတဲ့နေရာမျိုးတွေခိုက်ရန်ဖြစ်သွားတဲ့နေရာမျိုးတွေရောရှိပါလားကြားမိပါလားခုဒီအချိန်နေ
ဟုတ်ကဲ့အဲ့ဒါကျွန်တော်တို့ကြည့်ကြဟိုဒီဟိုမကွေးတိုင်းပွင့်မြူးမျိုးနယ်မှာပဲပေါ့လေမကွေးတိုင်းပွင့်မြူးမျိုးနယ်မှာဆိုရင်ရွာတရွာမှာဆိုရင်သူကကြည့်ကြရေးမှုရွေးတဲ့အစ်စ်မှာကိုပဲပြဿနာတွေတက်တာရှိတယ်ဒီဟိုအဆိုင်မှုတွေယာယင်မှုတွေအုတ်ထုတ်ရေးမှုတွေမရွေးရသေးဘူးအုတ်ထုတ်ဟိုရွေးနိုင်မှုအတွက်ကြည့်ကြရေးမှုတွေရွေးတဲ့ချိန်မှာကိုပဲပြဿနာတက်တာတွေရှိတယ်တချို့ကြည့်ကြရေးမှုတွေရွေးပြီးသားကြည့်ကြရေးမှုတွေကဒီဟိုမလုတ်ဖဲနဲ့ပြန်ထွက်သွားလို့ပေါ့ကြောင့်အစ်စ်ကြည့်ကြရေးမှုတွေရွေးရတာလည်းရှိတယ်ကျွန်တော်တို့ဒီပရီယိုပိုင်းတစ်ပိုင်းမှာဆိုရင်ဒီရံဖြစ်တဲ့အနေအထားတွေကိုကျွန်တော်တို့တွေ့ရတာရှိတယ်ဗျာဟုတ်ကဲ့
ဟုတ်ကဲ့နိုင်ရှင်ကြရဆိုရင်အရင်ဦးသိစိတ်ဆိုးရလက်ထက်မှာလုတ်ခဲ့တဲ့ဒီရက်ကြီးအုပ်ချုပ်ရေးနဲ့အခုရက်ကြီးအုပ်ချုပ်ရေးအချင်းကြီးရွေးကောက်ပွဲအချင်းကြီးဘာများထူးထူးခြားခြားတွေ့ရလဲခင်ဗျာ
ဒီအဲ့ဒီအရင်ဦးသိန်းစိန်နဲ့အခုဦးသိန်းစိန်လက်ထက်ကဥပဒေနဲ့အခုဦးထင်ကျဲသမတဦးထင်ကျော်လက်ထက်ကဥပဒေနဲ့ပါကွာတယ်လဲဆိုတော့တော့ပြည်သူတွေပါဝင်ခွင့်ပို့ပေးလိုက်တဲ့အပိုင်ပါပါတယ်အဲအရင်တော့အိမ်တော်စုအိမ်တော်ဦးစည်းလို့ပါပြီးတော့အခုပြန်ပြင်လိုက်တဲ့ကအိမ်တော်ဦးစည်းသို့မဟုတ်အသက်17နှစ်ပြည့်ပြီသူအိမ်တော်စုကိုယ်စားလှယ်လို့ပါတဲ့အတွက်ကြောင့်သူကဟိုအိမ်တရင်ကမိသားစုကအိမ်တော်စုဆင်းရဲရှင်သူကသွားပြီးတော့မဲပေးလို့ရတယ်ဆိုတဲ့သဘောတွေ့ရတယ်နောက်တစ်ခုကဒီရွေးချယ်ပုံအစစ်စစ်မှာလည်းကြီးကြပ်ရေးအဲပြီးတော့ကြီးရတာဝန်ခံဆယ်မှုယာယီမှုအုပ်ချုပ်ရေးမှုအစစ်စစ်အစဉ်၅ဆင့်လောက်ကိုပဲတမန်အဖြစ်အစဉ်၅ဆင့်လောက်ကိုပဲပြည်သူကပါဝင်ပြီးတော့ရွေးချယ်မှုအပိုင်းမှာတာဝန်ယူပြီးတော့ရွေးချယ်ရတဲ့ဟာတွေရှိတာပေါ့နော်ပြီးတော့ကြီးကြပ်ရေးအဖွဲ့ကလည်းဒီတာဝန်ခံမှုကပိုပိုပြီးများတယ်နောက်တစ်ခုကဥဒေသင်လက်ထက်ကနီးဥပဒေထွက်ပြီးတော့လောရကဲရတာသူကလည်းသူအဲဟိုဟိုအစဉ်ပြေးနိုင်တယ်ပေါ့နော်အခုကြီးကြပ်ဟိုအခုဥပဒေကြတော့နီးဥပဒေမရှိတဲ့အခါကြတော့အမိန့်တွေညွှန်ကြားချက်တွေအဲ့ဒါမျိုးတွေနဲ့သွားတဲ့အခါမှာတော့တချို့နေရာတွေမှာကြတော့ပညာပေးမှုတွေအချိန်လုံလောက်စွာမရတဲ့အတွက်ကြောင့်အပြစ်ဒဏ်ဖြစ်တာမလို့အဖက်နဲ့ပြစ်ဒဏ်ဖြစ်တာစကားများတဲ့အရာတွေရှိတာပေါ့ဗျာ
ဟုတ်ကဲ့ခင်ဗျာကိုရဲမင်းအောင်ကိုကိုရောင်ကိုလီလိုက်ပေါ့ခဏနေပြောပါဦးခင်ဗျာကျွန်တော်တော့ရှင်းနေဖိတ်ခေါ်ချင်ပါတယ်အရင်ဆုံးတော့ကျွန်တော်မော်လမြိုင်ကအောက်ချင်းရက်ခွက်ကဦးတောင်းထိုက်ရှိပါတယ်ဦးတောင်းထိုက်ကသူကပြောမယ်ဆိုရင်ရက်ကြီးအုပ်ချုပ်ရေးမှုအနေနဲ့အခုပြန်ပြီးတော့ရွေးကောက်ပွဲမှာရွေးခံရတဲ့သူလည်းဖြစ်ပါတယ်ဦးတောင်းထိုက်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့ဦးတောင်းထိုက်ပြန်ပြီးတော့ရွေးချယ်ခံလဲဆိုတော့ဦးတောင်းထိုက်တို့ရွေးကောက်အဲရက်ကြီးကရလက်ကဘယ်တော့မှထွက်သွားရလဲခင်ဗျာ
မထွက်သေးဘူးခင်ဗျာအခုမှစပြီးတော့ဟိုရွေးဖို့အတွက်ကိုကြီးကြရင်ဘူးတွေကနေပြီးတော့ဟိုရက်ွက်တစ်ခုရဲ့အပိုင်လိုက်ပေါ့နော
်ဟောဟုတ်ကဲ့ဟုတ်ကဲ့
ဟိုလုံနေတော့
ပါဟောအခုမှရွေးခံဖို့အတွက
်ကို
ကိုစလေအနေနဲ့ပြန်ပါတဲ့သဘောပေါ့
ဟုတ်ကဲ့ပါဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့လူတွေရဲ့စိတ်ဝင်စားမှုဘယ်လိုရှိလဲခင်ဗျာရွေးကောက်ပွဲနဲ့ပတ်သက်လို့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့အရင်အားသက်ဆိုင
်ဟုတ်ကဲ့ပါအခုဒီဥပဒေကိုလည်းပဲဟိုပြန်ပြီးတော့တတိယကြိမ်ပြန်ပြင်လိုက်တဲ့အတွက်ကြောင့်မလို့ဟိုလူအများပါဝင်ရတဲ့အနေအထားမှာစိတ်ဝင်စားမှုတော့များပါလေခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ဥပဒေကလည်းပြောင်းထားတဲ့ခါကျတော့လူတွေတဲမှာကောဒီရွေးကောက်ပွဲနဲ့ပတ်သက်လို့တကယ်တမ်းသိရှိနားလည်ပညာရထားတာရှိပါလားလူတွေကောင်းကောင်းနားလည်ရဲ့လားဘယ်လိုပြရမလဲဆိုတာ
အဲဟုတ်ကဲ့ပါကျွန်တော်တို့ဒီအဲ့ဒါကိုမော်လာနေပတ်တခုတည်းကိုဥပမာကျွန်တော်အောက်ကြီးနဲ့ကွက်တယ်ကိုဒီကြီးကြီးကြီးကြီးမှုနာဦးရွေးချယ်မှုတက်ဘူးညစ်ခေကနေတော့ညနေအုပ်ချုပ်ရေးအပါအဝင်ဖွဲ့ရမယ်တော့ဆက်ပြီးတော့ဟိုတီချာလုံးချင်းပြပြီးရက်ကွက်ထဲမှာလည်းဟိုတရားမှမပြန်အောင်ကျွန်တော်ဖိတ်စာနဲ့ဒီချာဖိတ်ပါလေအဲလာတဲ့အနေထားမှာလည်းအရင်နဲ့မတူအောင်တော်တော်လေးလာပါတယ်ကျွန်တော်ရက်ကွက်မှာဆိုရင်အရင်ကဆိုရင်တရားနီးပါးလောက်လာတဲ့ဟာ300ကျော်လောက်လာပါတယ်အဲဒီကနေပြီးတော့ဒီကြိုက်ရေးမှုကိုရွေးပါတယ်ဟုတ်ကဲ့ပါ
ဟုတ်ကဲ့အခုဦးတောင်းထိုက်ကပြန်ပြီးတော့ရွေးချက်ခံမယ်အရင်ကတော့အုပ်ချုပ်ရေးမှုပေါ့နော်အခုပြန်ရွေးချက်ခံမယ်ဆိုတော့အခုရွေးချက်ခံမှာဦးတောင်းထိုက်နဲ့ရှင်ရွေးချက်ခံမှာဘယ်နှဦးလောက်ရှိလဲ
အဲအခုကဟိုအရှင်းလိုက်ပြောရရင်ကျွန်တော်ရက်ကွက်မှာ18ပိုင်ရှိပါတယ
်ဟုတ်ကဲ့
18ပိုင်မှာဒီ18ပိုင်လုံးကနေပြီးတော့အဲရက်ကွက်ရဲ့ယာအိမ်ဘူးတွေဆက်လာမှာပေါ့အဲ့ဒီယာအိမ်ဘူးထဲမှာကျွန်တော်ပါဝင်ယာအိမ်ဘူး18ယောက်ဖြစ်မှာပါ
ဟုတ်ကဲ့18ယောက်ဂျားထဲမှာရှင်းပြမှာပေါ့
ဟုတ်ကဲ့
အဲ့တော့ပတ်တီနောက်ခံတွေရောရှိကြလား
ဟုတ်ကဲ့ပ
ါပတ်တီနောက်ခံတွေ
အဲ့ဒါလည်းနည်းနည်းတော့
ဟုတ်ကဲ့ပြောပါ
အဲ့ဒီ18ဦးတွေကနေပြီးတော့အဲ့ဒီမူအရေးခံရတဲ့ဒီဆန္ဒရှိတဲ့ဆိုရင်အဲ့ဒီမှာစီရင်ပေးပြီးတော့ဥမာ3ပြည်ထောင်နဲ့3ပြည်ပေါ့အဲ့ဒါကိုရက်ကွက်ထဲမှာရှိတဲ့ခဏပြောတဲ့အဲဒီလောက်ကညောထုတ်တာပြီးတဲ့66,006ဒီကံရှိတဲ့အဲ့လိုဒီဒီကနေပြီးတော့အဲ့တော့ဒီလိုမျိုး18မိနစ်ကြည့်တဲ့အဲ့လိုဇူးဝင်တူဒီကနေပြီးတော့လဲပေးရမှာပါ
ဟုတ်ကဲ့အခုကတော့ဦးတောင်းထိုက်တို့ရက်ွက်မှာကယာယီမှုတွေတော့ရွေးပြီးသွားပြီဒါပေမဲ့အခုရက်ွက်ရက်ကြီးအုပ်ချုပ်ရေးမှုရွေးဖို့အတွက်ဘဒူတွေဝင်ပြိုင်မလဲဆိုရအဖြေကတော့မထွက်သေးဘူးပေါ့18ဦးတည်းကဘဒူတွေပါမလဲဆိုတော့မထွက်သေးတဲ့သဘောလား
ဟုတ်ကဲ့အခုကဟို18ဦးလုံးလို့ဆက
်ဟုတ်ကဲ့
ကျွန်တော်ဒီမှာဟိုကဘာလို့ဒီမှာဒီယာယီမှုခောင်းတွေပြန်ပါလာတယ်ပြည်ရပါတ
ယ်လူခေါင်းတွေပြန်ပါလာတယ်အဲ့တော့နိုင်ငံရေးနောက်ခံတဲ့ဝင်ပြိုင်တဲ့လူတွေရောရှိပါလားခင်ဗျနိုင်ငံရေးပါတီပြောတာပါနိုင်ငံရေးပါတီနောက်ခံတဲ့
ဟုတ်ကဲ့ပါနိုင်ငံရေးပါတီနောက်ခံတဲ့ပြောရရင်တော့နိုင်ငံရေးပါတီကကျွန်တော်တို့မော်ဒန်ယူနီယံတွေပြောရင်လက်ရှိအနာရပါတီကအစီအစဉ်အားလားပြည်ချင်အောင်မရှိဘူးကောနော်ရက်ကတည်းကရက်ကတည်းကအမဲပါလေအဲ့ရက်ကတည်းကတော့ပြည်ချင်းတိုင်းရဲ့အနေအထားမှာကြတော့ကျွန်တော်တို့ရှင်လုပ်နေတဲ့ပုံစံမျိုးနဲ့ရှင်လိုက်တဲ့အခါမှာသူကအားနည်းတယ်ဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဦးတောင်းထိုက်ရဲ့ကျေးဇူးပါပဲခင်ဗျာကျွန်တော်နောက်ထပ်သရော့ရှင်တူဖိတ်ခေါ်ကြပါတယ်ဦးကိုတင်သေးဝင်းပြည်မြို့ပါပါတယ်ကိုတင်သေးဝင်းဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာကိုရဲမင်းအောင်ရှိပါတယ်ကိုရဲအောင်ရှိပါတယ
်ဟုတ်ကဲ့ကျွန်တော်ပြည်မြို့နယ်မှာတော့ဒီနေ့ဆိုရင်ဒီကပြည်မြို့မြို့တိခရီးရမြို့တိရက်ကွက်မှာဟိုကြီးကြီးငါဦးစရေးပြီလေအားရကငါမှာလေအားရတယ်ဟိုဆရာရဲ့ကြီးကြီးကတော့ကျွန်တော်တို့ကနောက်ရက်တွေဆက်ရေးသွားမယ်လို့ကျွန်တော်ကြားတယ်ဟိုရက်ကြီးတွေဟောပေါ့ကြီးကအုပ်စုတွေပေါ့မြို့ပေါ်မှာကတော့ဒီနေ့စရေးပြီဗျာအဲ့တော့ဆိုလိုရင်းကတော့ဒီရက်ကြီးစရေးတွေကတော်တော်လူတွေလုံနေကြတာဗျသူတို့ကဘယ်လိုခေါ်မလဲဆိုတော့ဟိုလက်ရှိကျွန်တော်အုပ်ချုပ်ရေးကောင်းတယ်ယာယီမှုကောင်းတယ်ရက်ွက်တွေရက်ွက်တွေထဲမှာသူတို့နံပါတ်စာရိုက်ပြီးဒီလူတွေကိုမဲပေးပါဒီလူတွေကတကယ်ဟိုနိုင်ငံတော်အတိမတ်ပြထားတဲ့လူတွေပါဆိုတိတ်တိတ်ပုံနဲ့တိတ်ချိုးပြီးတော့လိုက်လုံနေကြတယ်လို့မြို့တွေထဲမှာဒီနေ့တွေ့ခဲ့တယ်ဗျဒီမျိုးကခေတ္တကမြို့တွေထဲမှာလေ
ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါကလူဟောင်းအရင်အုပ်ချုပ်ရေးမှူးဟောင်းတွေကလောက်တာလားအစ်စ်တရားလောက်တာလားဘလို့လဲဘလို့သဘောမျိုးလဲခင်ဗျနိုင်ငံတော်ကခန့်ထားရဆိုတာသဘောမျိုးပြောရလား
ဟုတ်ကဲ့အုပ်ချုပ်ရေးမှူးဟောင်းတွေကအုပ်ချုပ်ရေးမှူးဟောင်းတွေယာယီသူ့ရဲ့တပည့်ယာယီမှုတွေပေါ့ဗျာ
ဟုတ်ကဲ့
အဲ့ရိုင်းမှုတွေကနေပြီးတော့ကိတ္တရာမျိုးစင်မှာလာတယ်ကျွန်တော်အစာရွက်တွေလည်းဖတ်ခဲ့တယ်ဗျသူကဗာလဲဟိုသူတို့ကပဲဟိုတရဝင်အဲမြို့နယ်ရဲ့အဆက်အသွယ်တွေလုပ်ပြီးသားအားများစုတတိပေါ်လက်ရိတ်တို့ပြောပြီးတော့စီးအောင်လေတဲ့ပြည်သူတွေကိုတိုင်ရင်စိတ်တိုင်ရင်နဲ့ပေါ့နော်နောက်တစ်ခါအစ်ရွေးချယ်ခြင်းနဲ့လူတွေကလည်းလက်ချက်စကြီးနဲ့အော်တယ်လို့ပြောတယ်ဗျသူတို့ကအော်တဲ့လူတွေကလည်းကျွန်တော်ပြောတယ
်ဟုတ်ကဲ့ဟုတ်ကဲ့
ကျွန်တော်ချင်းနဲ့တော့ရတယ်မှာကျတော့အဲ့လိုမဟုတ်ပြန်ဘူးရက်ချေးအုတ်ချိုရေးစည်းရည်တွေကအုတ်ချိုရေးရက်ချေးစည်းရည်တွေကသူတို့ကလူတွေလုပ်ပြီးတော့သူအများမလာနိုင်တဲ့နေရာတွေမှာသူတို့ကျင်းပကိုစူးစမ်းကြတယ်ဗျပြည်လားဆိုကြပါစို့ရကျွန်တော်တို့ဟိုတော်တွေကဖုံးချောင်းတစ်ချောင်းမှာသူတို့နေရာယူရဲအဲအဲ့နေရာကိုကျင်းပမယ်လူအများမလာနိုင်ဘူးစားဝတ်နေရည်နဲ့တုတ်တောင်တော့ဆိုတော့လောက်ကန်နေကြတာဆိုတော့ဟိုတကယ်အချက်ချကြတဲ့နေရာတွေမှာမကျင်းပဘူးလူအများလာမှာဆိုလို
့တ
ိန်တယောက်ပြရမယ်ဆိုတော့တမဲပြရမယ်ဆိုတော့အဲ့တော့ဒါတွေအစည်းအဝေးကဘယ်သူတွေလဲဆိုလို့ရှိရင်ရကျေးအုပ်ချုပ်ရေးမှုဟောင်းနေတယ်ရကျေးစည်ရည်ဖြစ်နေတယ်ဒါတွေတော့တိတိကျကျကိုက်တွဲစေခြင်းနဲ့ဘသူတက်တဲ့နောက်ပြီးတော့ဒီဥပဒေကိုလေးစားလိုက်နာဖို့လိုတယ်ပေါ့ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်နောက်တူဖိတ်ခေါ်ကြပါလေကိုခင်မောင်လွင်ကိုခင်မောင်လွင်ဆွေးနွေးလို့ရပါတယ်မင်းမြန်းချင်းမင်းမြန်းလို့ရပါတယ
်ဟုတ်ကဲ့ကျောင်းတော့အထူးကြီးနေတာကအခုအဆင်းရအဆင်းရနေရတယ်ဟိုကျေးဇူးအဆင်းရအားကောင်းနေတယ်ဒီအချင်းပါလာလို့ဒီအချင်းအချင်းပါလာလို့ဟိုအဆင်းကြီးအဆင်းရအဆင်းရအဆင်းရအဆင်းရ
ဟုတ်ကဲ့ကိုခမောင်လင်းရဲ့ပြောတဲ့ဖုန်းတန်ကတိတ်မကြည်မလင်ဖြစ်နေတယ်ခင်ဗျာကိုခမောင်လင်းပြောချင်တာလေးနည်းနည်းလေးကိုခမောင်လင်းကြားပါလားကိုခမောင်လင်းကြားပါလားကိုခမောင်လင်းရဲ့တန်ကမကြည်မလင်ဖြစ်နေတဲ့ဖုန်းတန်ကနည်းနည်းလေးကျွန်တော်တို့လည်းဟိုပြောလို့ရမလားလူရင်းကိုလေးပြောပေးပါလ
ားကျတော့အခုရေအထူးအခုကျွန်မလာလေဒီလိုတော့ဆင်းရဲအောင်လုပ်ခင်ဗျာကျွန်တော်တို့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကိုခမောင်လေးကျေးဇူးပါလိုင်းကလည်းတိတ်မကောင်းလို့ကိုခမောင်လေးပြောတာကတော့ဒီလူတွေရဲ့ဟိုဟိုစိတ်ဝင်စားမှုအားနည်းတယ်ပေါ့နော်ကျွန်တော်ကိုရအောင်ကိုပြန်ပြီးဖိတ်ခေါ်ချင်ပါတယ်ပင်တိုင်းဆွေးနွေးသူကိုရအောင်ခုနကပြောသွားတဲ့အခက်အခဲတွေပါကြီးရှိတယ်ခုနကကျွန်တော်သိတော့တော့ဒီဥပဒေကပြင်ဆင်ထားတယ်ဒါပေမဲ့ new တွေကထွက်မထားဘူးထွက်မထားတဲ့အခါကျတော့လမ်းညွန့်ချက်တွေပါကြီးနဲ့လုံနေရတဲ့သဘောဖြစ်နေတော့အဲ့ဒါတွေကအခက်အခဲတစုံတရာများရှိပါလားခင်ဗျာ
ဟိုကျွန်တော်ကပြောရတယ်မှာလေဟိုကဒီယူကောက်ပွဲတပေါင်းစုကြောင့်ပြောချင်တာယူကောက်ပွဲကာလပေါ့နော်အရင်တုန်းကတော့ဆယ်လပိုင်းအဲ17လပိုင်း10ရက်ကနေပြီးတော့12လပိုင်း10ရက်ဆိုပြီးတော့အပြီးလို့ပို့ညင်ကြတာပါလေသိလားဒါပေမဲ့နိုဝင်ဘာလကုန်ပိုင်းလောက်မှာဒီအချိန်ကာလကန့်သတ်မှုမရှိဘူးဆိုပြီးတော့ဖြတ်ပြီးတော့အဲတက်ဆိုင်ရာဒီအုပ်ချုပ်ရေးယုံကြီးကိုညင်ကြရဆိုတာကျွန်တော်ကြားပြီးရတယ်ပေါ့နော်အဲဟုတ်ကဲ့
ဟုတ်ကဲ့
နောက်တစ်ချက်ကခုနကအခက်ခဲတွေပေါ့နော်အခက်ခဲတွေကတော့ဟိုတချို့နေရာမှာရှိပါလိမ့်မယ်ရှိပါလိမ့်မယ်ဘာကြောင့်လဲဆိုတော့ဟိုဒီလက်ပြရနဲ့ပတ်သက်ပြီးတော့ဒီရွေးချယ်ရေးစနစ်တွေကိုတိတိကျကျကျားနားနားရှင်းပြမယ်ဆိုလို့ရှိရင်အဲကျွန်တော်အသင့်ပြေလိမ့်မယ်ထင်တယ်ဗျာဒီလားတချို့တလေကြောက်လည်းလက်သုံးကပေးရတာကိုသူတို့ကတိတ်မြင့်မြို့မရဘူးဗျအတန်လို့လည်းရှိရတချို့တလေကြောက်လည်းခုနကလိုအချင်းချင်းချင်းကရဟုတ်တယ်မှာစာရေးတော်ရနေတိုင်းရှိတဲ့အခါကျတော့လာပြီးမဲမဲပေးနိုင်တယ်လည်းပါတယ်။နောက်ခုနကပြောရတဲ့မှာဒီရကြီးစည်ရည်ပေါ့နော်။ရကြီးစည်ရည်ကနေပြီးတော့ဟိုသူတို့လူတွေလုပ်ပြီးတော့မဲတွေကျွတ်နေဆိုတဲ့ကိစ္စလေး
။ဟုတ်ကဲ့။
အဲ့ဒါကကြီးကျယ်ရေးပွဲကနေပြီးတော့ဟိုထိကြောင်းမှုလို့ရကနောက်တစ်ချက်ကခုဒေတာကန်ကြီးကအရင်တော့တော့ဟိုဖာစီဘာသာနေခဲ့ကြတာကြီးများတယ်ဗျ။အခုကာလစပြီးတော့ကျွန်တော်ကတကယ်ဝင်ဝင်အာယုံစိုက်စီခြင်းနဲ့အဲ့တော့ဒီရွေးချယ်လိုက်မယ်အုပ်ချုပ်ရေးမှုကတက်ဆိုင်ရာရက်ကွက်မျိုးနယ်ရဲ့တက်ဆိုင်ရာရက်ကွက်ကအနာဂတ်ကိုပုံပုံမဲ့လူတွေဖြစ်တဲ့အတွက်ကြောင့်မလို့စိတ်ဝင်စားနဲ့ဟိုပါဝင်တဲ့နယ်လူကျွန်တော်ယူဆထားပါတယ်။ဘာကြောင့်လဲဆိုတော့အစွန်းတည်းကြောက်လည်းမထူပါဘူးငါတို့ရွေးပေးလိုက်တဲ့အဲဒီလူတွေပဲပြန်ဖြစ်မှာဆိုပြီးတော့အဲ့လိုသူတို့တွေးချင်နေပုံရပါတယ်ကြ။အဲ့အဲ့ဒါကြောင့်မလို့လေကျွန်တော်တို့ဒီမဲပေးတဲ့ရာဂိုင်းတော့ကအဲ60စွန်းစွန်းလောက်ရှိရလို့ကျွန်တော်အဖို့တည်ထားတယ်ပေါ့နော်။
ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ကျွန်တော်တော့ရှင်တူရဲ့ space ကိုဖတ်ပြခြင်းပါလေကုလာထွန်းနဲ့သူကရေးတာကတော့ဒီရက်ကြီးရွက်ကောက်ပွဲတွေကအရင်ကစစ်ဆူအားကိုနဲ့အာနာလွဲသုံးစားဒါတွေနောက်အချစ်ပြက်မျိုးစုံကြုံခဲ့မှုတဲ့နယ်မြို့လေးတွေနဲ့ကြီးရော်လေးအတွက်ကတော့အချိန်နေကောင်းတူးတက်မှုတွေကိုဖြစ်ကောင်းဖြစ်နိုင်ပါလေတဲ့ဒါပေမဲ့စစ်တပ်ကချုပ်ကင်ထားတဲ့ပြည်ထောင်လောက်ကအောက်ဆုံးအခိုင် အပိုင်းလောက်သာဖြစ်ပြီးတော့နည်းနည်းအရေးပါတဲ့မြို့နယ်အဆင့်တွေအတွက်အဝေးကြီးဖြစ်နေသေးတာလည်းမေ့လို့မရပါဘူးတဲ့ဒီလိုအခြေအနေမှာဒီရွေးကောက်ပွဲတွေဟာဒီမိုကရေစီပြောင်းလဲဖြစ်တယ်ဒီမိုကရေစီပါပဲလို့ပြောနေတာကတော့တော်တော်ကိုဆူတဲ့ဖြစ်လို့ပြောရမှာပါပဲဒါဥလာထွန်းရဲ့အမြင်ဖြစ်ပါတယ်ကျွန်တော်ဒါနဲ့ပတ်သက်လို့ကိုရဲမင်းအောင်ကိုမေးချင်ပါတယ်ခင်ဗျခုနကသူပြောသလိုပါဒီမြို့နယ်အုပ်ချုပ်ရေးမှုတို့ဘာလို့ကကြတော့လဲပြည်ထောင်ရေးကခန့်ထားတယ်တစ်ချိန်တည်းမှာပဲတချို့နေတွေမှာအခုလိုမျိုးဒီအုပ်ချုပ်ရေးမှုဟောင်းတွေကပြန်ပြီးတော့မဲဆွဲများမျိုးတွေရှိတဲ့ခါကျတော့ဒဇုံတရားပြည်ရဲ့လွှမ်းမိုးမှုကတော့တရားမှုတော်တော်များကြီးနေလားကိုရဲမင်းအောင်နေရဲ့အခြေအနေပြောပါအောင်ခင်ဗျဟ
ုတ်ကဲ့နေမျိုးဒီမှာဆိုရင်ဟိုလည်းဟိုအဲ့ဟိုအခုစားအတိုင်းပဲပါပဲမှန်ပါတယ်ဟိုသူကနေမျိုးဒီမှာပြောင်းလဲမှုတွေရှိတယ်သို့တော်လည်းအဲ့ဒီနေမျိုးဒီမှာပဲတခါပြန်ဖြစ်သွားတာကရက်ွက်ကြီးရောအုပ်စုကကြိုက်တဲ့အုပ်ချုပ်ရေးမှုတွေကိုပေါ့အဲ့ဒီအုပ်ချုပ်ရေးမှုတွေကိုမြို့နယ်အုပ်ချုပ်ရေးမှုကပြန်ပြီးတော့အရွေးမခံရဘူးမင်းအရွေးအရွေးခံခွင့်ကိုကန့်သက်တယ်ဆိုတဲ့ဟာမျိုးတွေကျွန်တော်တို့ကြားပြရတာတွေရှိတယ်အဲ့ဒီမှာဘာဖြစ်လို့လဲဆိုတော့ရွေးချယ်တာကပြည်သူကရွေးချယ်တယ်ရွေးချယ်ခန့်တာကမြို့နယ်အုပ်ချုပ်ရေးမှုကခန့်တယ်မြို့နယ်အုပ်ချုပ်ရေးမှုကပြည်သူကရွေးတာကိုခန့်ဟိုငင်းပယ်တယ်ဆိုတော့ဒါဟိုပြည်သူရဲ့ဆန္ဒကိုငင်းပယ်တယ်လို့မျိုးဖြစ်တယ်ဒါဆိုရင်ပြည်သူတွေကနေပြီးတော့ဟိုလောရတာကဲရတာပြီးတော့အုပ်ချုပ်ရေးကိစ္စတွေမှာအများကြီးပူပေါင်းဆောင်ရွက်ဖို့ဟိုအခက်အခဲအများကြီးဖြစ်သွားတယ်နောက်တစ်ခုကမြို့နယ်အုပ်ချုပ်ရေးမှုအပါအဝင်ခရိုင်အုပ်ချုပ်ရေးမှုတွေကပြည်ထောင်ရေးကခန့်အပ်ဝန်ထမ်းတွေဖြစ်တယ်အဲ့ဒီခန့်အပ်ဝန်ထမ်းတွေကဒီကျေးရွာကလူတွေကနေပြီးတော့ရွေးချယ်ပေးလိုက်တဲ့ပုံစံတွေကိုခန့်အပ်ခွင့်တို့စိုင်းငံ့ခွင့်တို့ဒီစခွင့်တို့ပြီးတော့ကျေးရွာတာဝန်ခံနဲ့ဆိုင်မှုယာယီမှုတို့ခန့်တာဝန်ပေးရမယ်ဆိုပြီးတော့သူကဟိုအဲ့ရကြီးဥပဒေအခန်းလေးပုံမှန်ရှင်းဟိုအခန်းလေးမှာသူကကငယ်မှာဟိုတရားဝင်ပြဋ္ဌာန်းထားတာဖြစ်တဲ့အတွက်ကြောင့်ဒါကကျွန်တော်တို့တော်တော်ကိုပဲဟိုကမောက်ကမဖြစ်တယ်ပေါ့နော
်ဒါ
ဆိုရင်အခုလက်ရှိပြဿနာအချို့နေရာတွေမှာလည်းဒါတော်တော်ပြည့်များများဖြစ်တယ်ပဲခိုးတိုင်းဝမြို့နယ်အတွင်းမှာဆိုရင်ခုနှစ်ရွာလောက်အဲ့လိုမျိုးတားမြစ်ခံရတာဆိုလို့ကျွန်တော်တို့ကြားသိရတယ်အဲ့တော့ဒီဆွမ်းနာအမေကွန်းနဲ့ပတ်သက်ပြီးတော့ဟုတ်တယ်ကျွန်တော်တို့အဲ့ဒီခန့်အခံဝန်ထမ်းတွေကိုပဲကျွန်တော်တို့ပြည်သူ့အနေပြီးတော့အုပ်ချုပ်ရေးရန်နေရာအဆင့်ဆင့်ကိုအရေးကြီးတယ်ပေါ့နော်အရေးကြီးတဲ့အုပ်ချုပ်ရေးဆုံးဖြတ်ပိုင်ခွင့်ရှိတဲ့အုပ်ချုပ်ရေးရန်နေရာစီကိုပြည်သူ့အနေပြီးတော့ရွေးချယ်နိုင်မှလားကျွန်တော်တို့ဒီဟာအဆင်ပြေမယ်အဲ့လိုမျိုးဖြစ်ဖို့ဆိုရင်လည်းကျွန်တော်တို့အခြေခံဥပဒေပုံမှန်အဲ့ဒီကနှစ်ချစ်ချစ်နှစ်ချစ်ကိုလည်းကျွန်တော်တို့ပြင်မရမယ်ပေါ့နော်အဲ့တော့မင်းရပဲဟိုတော့ထိနေလို့ဆိုအဲ့ဟိုတော့ထိနေတာပေါ့ခြေခံဥပဒေကိုပဲတော့ထိနေတာကိုကျွန်တော်တို့တွေးရတယ်အဲ့ဒီအတွက်ကြောင့်ကျွန်တော်တို့ဒီဟိုဒီလက်ရှိအုပ်ချုပ်ရေးဥပဒေကလည်းကျွန်တော်တို့မှာဒီအားနည်းချက်တွေရှိနေသေးတယ်တွေးရတယ်အော်ဥပမာမဲပေးခွင့်ဆိုရင်၁၈နှစ်ပြည့်ပြီသူတိုင်းမဲပေးခွင့်ရဖို့အတွက်ကျွန်တော်တို့နိုင်ငံဟွာမှာဆိုရင်လည်းဒီအပြည်ပြည်ဆိုင်ရာလူ့ခွင့်ရေးကြေညာစာတာအပိုက်20တင်မှာဆိုလဲလူတိုင်းလူတိုင်းမိမိရဲ့အစိုးရကိုဆန္ဒမဲပေးရွေးချယ်နိုင်ခွင့်ရှိတယ်ဆိုတော့အဲ့တော့အသေးစားအစိုးရလို့ပြောလို့ရတယ်ရက်ွက်အုပ်ချုပ်ရေးမှုစဉ်ကိုလူတိုင်းလူတိုင်းကမဲပေးခွင့်ရမရှိမနေတာကလည်းကျွန်တော်တို့အားနည်းချက်တစ်ခုရှိနေတယ်လို့ကျွန်တော်တို့မြင်တယ
်ဟုတ်ကဲ့ခင်ဗျာကိုရဲမင်းအောင်ရေကျွန်တော်တို့ diary လေးလိုက်အစီအစဉ်အချိန်ဆစ်သွားလို့ပါနောက်ပိုင်းမှာထပ်ပြီးတော့ဆွေးနွေးဖို့ရှိပါတယ်အဲ့တော့ကျွန်တော် diary လေးလိုက်အစီအစဉ်ကိုဒီမှာပဲရနာခွင့်ပေးပါကျွန်တော်ပအောင်ဆွေးနွေးပြီးတဲ့ကိုရဲမင်းအောင်ကိုရန်အောင်နဲ့ခြားတော်ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
အင်္ဂါနေ့ညဒါရိုက်လေးလိုက်အစည်းအဝေးကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ခုတော့သတင်းအတင်းချုပ်ကိုမှတ်တင်ထိုက်တင်ညာပေးပါမယ်ရှင
်။အမေရိကန်ပြည်တော်စုအလာဘားမားအထက်လွှတ်တော်မှဂျက်ဆက်ရှင်နေရာမှာလက်လက်နေတဲ့ပြည်내အထက်လွှတ်တော်အမတ်နေရာကိုဒီကနေ့အင်္ဂါနေ့မှာအလာဘားမားမဲဆန္ဒရှင်တွေရွေးချယ်နေကြပါပြီ။လိမ်ပိုင်းဆိုင်ရာထိပါစော်ကားမှုနဲ့ဆွဆွဲခံနေရတဲ့အငင်းပွားပွဲ Republican ကိုယ်စားလှယ် Right မို့နဲ့အစိုးရရှင်းနေဟောင်းဒီမိုကရက်ကိုစလဲထောက်ချုံတို့ရှင်းပြနေကြတာပါကိုစလဲလောင်းနှစ်ဦးတို့ကတော့မနေ့တနင်္လာနေ့ညပိုင်းနောက်ဆုံးအချိန်ထိအပြိုင်ဆိုင်မဲဆွယ်ခဲ့ကြပါတယ်ပြည်ထောင်နိုင်ငံပါရီမြို့မှာဒီကနေ့အင်္ဂါနေ့ကျင်းပတဲ့ညီလာခံမှာတော့ရာသီဥတုပြောင်းလဲမှုကိုတိုက်ဖြတ်ရေးရန်မုံဝင်မြင့်တင်နိုင်ရေးအလေးထားဆွေးနွေးကြပါတယ်ပါရီညီလာခံကိုတက်ရောက်ဖို့အတွက်ပြင်သစ်သမ္မတအီမနျူအယ်မာခရွန်ကစီးပွားရေးခေါင်းဆောင်တွေနဲ့နိုင်ငံပေါင်း50ရဲ့ခေါင်းဆောင်တွေကိုဖိတ်ကြားခဲ့တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကမြေအောက်သဲယူပို့ဆောင်ရေးကွန်ရက်ကိုမနေ့တနင်္လာနေ့ကလက်ဖြစ်ပိုက်ပုံးနဲ့တိုက်ခိုက်ခဲ့တဲ့အမျိုးသားကိုအကြမ်းဖက်ဝါရာဆွဲချင်းချောက်မှုအကြမ်းဖက်ဝါရာဆွဲလို့ရက်တွေကိုထောက်ပတ်မှုတွေနဲ့ဆွဲဆိုလိုက်တဲ့အကြောင်းနယူးယောက်ရဲတပ်ဖွဲ့ကဒီကနေ့အင်္ဂါနေ့မှာပြောဆိုပါရယ်အသက်28နှစ်အရွယ်အကာယာဦးလာကိုလက်နက်ပိုင်ဆိုင်မှုရာဇဝတ်ကြောင့်အရာလဲဆွဲဆိုလိုက်ပါတယ်ပုံခွက်သူကအကာယာဦးလာဖြစ်ပြီးအငှားရင်မောက်အဖြစ်အလုပ်လုပ်ဖူးတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကပြောင်းရွှေ့အခြေချလာသူဖြစ်တယ်လို့အာဏာပိုင်တို့ကပြောဆိုထားတာဖြစ်ပါတယ်ရှင်
တရင်အချင်းချုပ်ကိုမတ်တင်ထိုက်တင်ညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရမှုကကိုညာဝဲအောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဖီတာဟတ်လေးဖြစ်ပါတယ်ကျွန်မရှာဖောင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ် VOA American သံညတဲ့မြန်မာဘာသာအစီအစဉ်ကိုမြန်မာဆန်လွှင့်ခြင်းည9:00နာရီကနေ10:00နာရီထိတိုက်ရိုက်ထုတ်လွှင့်ခဲ့တာပါဗိုလ်ဒူနေမနဲ့ထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ30 40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.